Welcome to the Voice of America in Burmese.
Mingla nya cha ma tota shin mya shin. View American tan ye 2018 khu ne November 29 ye inga ni nya be a season rwe go Washington DC myo ro ga ni dai yai thau lwin pe ni ba bi shin. ကျမများသတင်းအောင်မှာဒီညပိုင်းအစီအစဉ်တွေကိုတာဝန်တင်ဆက်ပေးသွားပါမယ်
။ကျမကတော့ဆုမြတ်မော်ပါရှင်။ယူကရိန်းနိုင်ငံမှာစစ်အုပ်ချုပ်ရေးထုတ်ပြန်လိုက်တဲ့ဗော်အေဗီဒန်စိုးရိမ်နဲ့လို့ရုရှားဘက်ကပြောကြားလိုက်ပါတယ်။ထရမ့်ရွေးကောက်ပွဲအောင်နိုင်ရေးစီယုံရေးအဖွဲ့ဥက္ကဋ္ဌဟောင်းကအစိုးရရှေ့နေတွေနဲ့အပေးအယူလုပ်ထားတဲ့သဘောတူညီချက်ကိုချိုးဖောက်ပြီးတော့စုံစမ်းစစ်ဆေးသူတွေကိုလိန်ညာပြောခဲ့တယ်လို့အထူးစုံစမ်းရေးမှူးရောဘတ်မူလာယုံကပြောကြားလိုက်ပါတယ်။ဒီလိုမျိုးနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့အခြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။အင်္ဂါညပိုင်းအတွက်ထိတ်တန့်ရောက်သတင်းလွှာမှာတော့တနင်္သာရီတိုင်းဒဝဲကမ်းရိုးတန်းမှာရိုဟင်ညာမွတ်စလင်60ကျော်လိုက်ပါလာတဲ့ဆက်လီတစင်းကိုမြန်မာရေတပ်ကတွေ့ရှိပြီးထိန်းသိမ်းလိုက်ပါတယ်။
သူတို့ကစစ်တွေဘက်ကဗျစစ်တွေစဲချောင်းဟုတ်စုဘက်ကဒီရွာလေးရပေါ့နော်ဒါလည်းသူတို့ကမလေးရှားသွားကြမှာထောက်တာတော့မသိဘူးသူတို့ကစစ်တွေမှာ
လောင်းလုံးလောကမြို့နယ်မှဥမောင်မောင်ပြောထားတာပါသတင်းပြေဆုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်ဒီသတင်းနဲ့တူနာစင်ကြားမှာကတော့အင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့တိမ့်နဲ့ချီတဲ့ဒုက္ခသည်တွေနေရရင်ပြန်မဲ့အစီအစဉ်ပေါ်နိုင်ငံတကာတိုင်ဝမ်ကစိုးရိမ်မကင်းဖြစ်နေပြီမဲ့မြန်မာဘက်ကတော့အစဉ်အသင့်ပြင်ဆင်ထားကြောင်းတာဝန်ရှိသူတွေကပြောပါတယ်ကချင်ပြည်နယ်ရှမ်းမြောက်ဒေသစစ်ဆောင်စခန်းတွေရှိတဲ့ဒေသတွေမှာအေးလွန်ကဲနေပြီးအရေးပေါ်အကူအညီတွေလိုအပ်နေပါတယ်။စတဲ့စိတ်ဝင်စားပွဲသတင်းလွှာတွေကိုနားဆင်ရဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ယူဘက်မှာတော့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မနဲ့အတူအင်္ဂါညတိုက်ရိုက်လေလိုင်းစီစဉ်ကိုနားဆင်ရပါမယ်။အခုအရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုဝင်းမင်းတို့ကပြောပြပေးပါအောင်ရှင်။
ယူကရိန်းနိုင်ငံမှာစစ်အုပ်ချုပ်ရေးထုတ်ပြန်လိုက်တဲ့အတွက်ယူကရိန်းအရှေ့ပိုင်းမှာရန်လိုမှုတွေပိုဆိုးလာလိမ့်မယ်လို့ရုရှားကဒီကနေ့ပြောကြားလိုက်ပါတယ်။ဒီစစ်အုပ်ချုပ်ရေးထုတ်ပြန်တဲ့ဆုံးဖြတ်ချက်အပေါ်အင်ပတန်ဆိုးရိမ်နေလို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောပါတယ်။ယူကရိန်းရေတပ်တင်ပေါ်2စီးနဲ့ဒီဆွဲတင်ပေါ်တစ်စီးကိုရုရှားကရေနံနိမိတ်ကျူးလွန်တယ်လို့ဆိုပြီးပင်လယ်နဲ့ထက်မှဖမ်းဆီးခဲ့ပြီးတဲ့နောက်လွှတ်တော်ရဲ့ခွင့်ပြုချက်နဲ့ယူကရိန်းနိုင်ငံတဲကဒေသ10ခုမှာစစ်အုပ်ချုပ်ရေးထုတ်ပြန်ခဲ့တာပါ။ဗုဒ္ဓဟူးနေ့မှာစတင်အသက်ဝင်မဲ့စစ်အုပ်ချုပ်ရေးကရပ်ပေါင်း30အထိအကျုံးဝင်ပါတယ်။ရုရှားဘက်ကရန်လိုမှုတွေတိုးလာချိန်မှာယူကရိန်းနိုင်ငံကာကွယ်ရေးအတွက်စစ်အုပ်ချုပ်ရေးလိုအပ်တယ်လို့သမ္မတပက်ထရိုပေါ်ရိုရှန်ကိုကပြောကြားခဲ့ပါတယ်။တနင်္ဂနွေနေ့တုန်းကပင်လယ်နက်ထဲမှာယူကရိန်းရေတပ်တင်မော2စီးကိုရုရှားကပစ်ခတ်ခဲ့တယ်လို့ဆွဲတင်မော့ကိုဝင်တိုက်ပြီးဖမ်းဆီးခဲ့တာပါ။ဒီကိစ္စနဲ့ပတ်သက်လို့လုံခြုံရေးကောင်စီမှတနင်္လာနေ့နေ့လယ်ပိုင်းကအရေးပေါ်အစည်းအဝေးခေါ်ခဲ့ပါတယ်။ယူကရိန်းအချုပ်ချအာဏာကိုလွန်လွန်ကျူးကျူးချိုးဖောက်လိုက်တာဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးနီကီဟေလီကပြောပြီးတော့ရုရှားကိုအပြစ်တင်ခဲ့ပါတယ်။ဖမ်းဆီးထားတဲ့တင်မောတွေနဲ့တင်မောသားတွေကိုအ мян ဆုံးချွင်းချက်မရှိပြန်လွှတ်ပေးဖို့လုံခြုံရေးကောင်စီအဖွဲ့ဝင်အများစုကလည်းတောင်းဆိုခဲ့ပါတယ်။နေတိုးအဖွဲ့အကြီးအကဲယန်စတိုဒန်ဘတ်ကလည်းရုရှားလုပ်ရအတွက်ဘာစင်ဂျင်နဲ့မှတရားမျှတအောင်လုပ်လို့မရဘူးလို့ပြောပြီးတော့တင်မောတွေကိုပြန်လွှတ်ပေးဖို့တောင်းဆိုပါတယ်။ EU အကြီးအကဲဒေါ်နယ်ဒ်တက်စ်ကလည်းရုရှားဘက်ကပြစ်ခတ်ခဲ့တာကိုအပြစ်တင်ပြီးယူကရိန်းနိုင်ငံဘက်က EU ရပ်တည်တယ်လို့တုံ့ပြန်ခဲ့ပါတယ်။အခြေအနေတွေပိုဆိုးအောင်လို့ယူကရိန်းအစိုးရနဲ့အနောက်နိုင်ငံကထောက်ခံသူတွေကလုပ်နေတာလို့ကုလသမဂ္ဂဆိုင်ရာရုရှားအမြဲတမ်းတန်တမန်ကတုံ့ပြန်ခဲ့ပါတယ
်။သမ္မတဒေါ်နယ်ထရမ့်ရဲ့မဲဆွယ်စီရင်ရေးမူဟောင်းအနေနဲ့စုံစမ်းစစ်ဆေးသူတွေကိုလိန်လယ်ပြောဆိုပြီးအစိုးရရှေ့နေတွေနဲ့အပြည့်အဝလှုပ်ထားတဲ့သဘောတူညီချက်ကိုချိုးဖောက်ခဲ့တယ်လို့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာဂျုံကပြောလိုက်ပါတယ်။ဗဒိုင်းဆိုင်ရာရာဇဝတ်မှုတွေတော်တော်များများနဲ့ထောင်ဒဏ်10နှစ်လောက်ထိကြာခံရမယ့်အခြေအနေနဲ့ရင်ဆိုင်နေရတဲ့မန်နဖော့တာ2016ခုနှစ်ရွေးကောက်ပွဲမှာသမ္မတထရမ့်မဲဆွယ်ရေးအဖွဲ့နဲ့ရုရှားတို့ကြားပူးပေါင်းကြံစည်မှုရှိမရှိစုံစမ်းစစ်ဆေးမှုတွေမှာပူးပေါင်းဆောင်ရွက်ဖို့သဘောတူထားတာပါ။အမှန်တိုင်မချွေးမချံဖျောက်ချက်ပေးထွက်ဆိုပြီးပူးပေါင်းဆောင်ရွက်ဖို့ကတိပေးခဲ့တဲ့အတွက်သူ့ပေါ်ဆွေးဆူထားတဲ့အမှုတချို့ကိုရုပ်သိမ်းပေးခဲ့ပြီးပြည်ထောင်ကိုပါရှော့ချပေးဖို့ကိုလည်းအစိုးရရှေ့နေတွေဘက်ကသဘောတူထားပါတယ်။အထူးစုံစမ်းရေးမှူးမူလာရဲ့ဂျုံကတော့မနဖော့တ်ကတိဖောက်ဖျက်လေးလဲပြောဆိုပြီးပြည်တော်စုအဆင့်ဥပဒေတွေကိုချိုးဖောက်ခဲ့ကြောင်းပြောဆိုခဲ့ပေမဲ့ဘာတွေကိုလိန်လေခဲ့တာလဲဆိုတဲ့အသေးစိတ်ကိုတော့မပြောဘဲနောက်ပိုင်းကျမှရှင်းပြမယ်လို့ဆိုခဲ့ပါတယ်။အခုလိုဆွဆွဲလိုက်တာကိုမနဖော့တ်ရှေ့နေဘက်ကတော့ညှင်းဆို့ထားပြီးမနဖော့တ်အနေနဲ့ဒီစုံစမ်းရေးတရားသူကြီးယုံအဖွဲ့နဲ့အချိန်ပေါင်းများစွာတွေ့ခဲ့ပြီးအမှန်တိုင်းသာပြောခဲ့တယ်လို့သူယုံကြည်ထားကြောင်းဆိုပါတယ်ခင်ဗျာ။
EU ယောပတမကကနေနှုတ်ထွက်ဖို့လုပ်နေတဲ့ဗြိတိန်နိုင်ငံအနေနဲ့ကိုယ့်သဘောနဲ့ကို EU ကနေမထွက်တော့ဘူးလို့ဆုံးဖြတ်နိုင်သလားဆိုတာကို EU ရဲ့အမြင့်ဆုံးတရားရုံး ECJ မှဒီကနေ့စတင်ကြားနာနေပါတယ်။ဥယောပတမကရဲ့ Lisbon သဘောတူစာချုပ် Article 50စာပိုက်50ထဲမှာပါတဲ့သတ်မှတ်ချက်အရဗြိတိန်နိုင်ငံက2019မတ်လ29ရက်နေ့မှာ EU ထဲကနေတရားဝင်နှုတ်ထွက်ရတော့မှာပါ။ဒါပေမဲ့ ဥရောပကောင်စီကိုတရားဝင်နှုတ်ထွက်ဖို့အကြောင်းကြားထားတဲ့စာကိုတခြား EU အဖွဲ့ဝင်28နိုင်ငံရဲ့သဘောတူညီချက်မပါဘဲဗြိတိန်ကကိုယ့်သဘောနဲ့ကိုယ်ရုပ်သိမ်းခွင့်ရှိမရှိအဆုံးဖြတ်ပေးဖို့စကော့တလန်နဲ့လွှတ်တော်အမတ်တွေကလက်ဇမ်ဘော့ဂ်မှာရှိတဲ့ ECJ တရားရုံးကိုရှောက်ထားခဲ့ကြတာပါတကယ်လို့ EU တွေကနှုတ်ထွက်မဲ့ဆုံးဖြတ်ချက်ကိုဗြိတိန်နိုင်ငံအနေနဲ့ကိုယ်သဘောနဲ့ကိုယ်ပြင်နိုင်တယ်လို့တရားရုံးကဆုံးဖြတ်ခဲ့ရင်ဗြိတိန်မထွက်ရေးဆန္ဒခံယူပွဲလုပ်နိုင်ဖို့လမ်းပွင့်လာလိမ့်မယ်လို့နှုတ်ထွက်ဖို့မလိုလားတဲ့သူတွေကမျှော်လင့်နေကြပါတယ်တစ်ချိန်တည်းမှာပဲ EU နဲ့ဗြိတိန်အနာဂတ်ဆက်ဆံရေးနဲ့ပတ်သက်လို့နှစ်ဖက်ရရှိထားတဲ့သဘောတူညီချက်မူကြမ်းတွေကိုဒီဇင်ဘာ17ရက်နေ့ကျရင်ဗြိတိန်ပါလီမန်မှာမဲခွဲအတည်ပြုမှာဖြစ်ပါတယ်မူကြမ်းတွေထဲမှာ EU ဘက်ကဗြိတိန်ကအများကြီးအလျှော့ပေးထားတယ်လို့ဆိုပြီးလွှတ်တော်အမတ်တော်များများကကန့်ကွက်ပယ်ချမယ်လို့ပြောနေကြပါတယ်ဝန်ကြီးချုပ်ထရီဆာမေကတော့သဘောတူညီချက်တွေကိုပယ်ချခဲ့မယ်ဆိုရင်မရေရာတဲ့အခြေအနေရောက်သွားမယ်လို့ပြောပြီးတော့အတည်ပြုဖို့တိုက်တွန်းနေပါတယ
်ဗြိတိန်နဲ့ Dash ဥပဒေစီမံထိန်းသိမ်းရရှိတွေကUber taxi ကားကုမ္ပဏီကိုကိုရေးကိုရာအချက်လက်တွေအင်တာနက်မှာခိုးယူမခံရအောင်လုံလုံချုံချုံမထိမ့်သိမ့်နိုင်မှုနဲ့ American Dollar 1.2 သန်းတန်ငွေချမှတ်လိုက်ပါတယ်။2016ခုနှစ်တုန်းကပြည်ထောင်နိုင်ငံသား 1.8 သန်းပါဝင် Uber taxi စီးခဲ့သူတွေပေါင်း32သန်းရဲ့ကိုရေးကိုရာအချက်လက်တွေကိုအသေးချာမသိမ်းခဲ့တဲ့အတွက်အင်တာနက်ဆိုင်ဘာတက်ခိုက်သမားတွေခိုးယူခွင့်ရတာတဲ့အမှုနဲ့ဆက်ဆက်ပြီးအခုလိုတန်ငွေချမှတ်လိုက်တာပါ။ဒီခိုးယူခံရတဲ့ကိုယ်ကိုယ်တာချက်လက်ဖိုင်တွေထဲမှာပြည်ထိုင်နိုင်ငံသားကားမောင်းဒရိုင်ဘာ 12,000 ပါဝင်ဒရိုင်ဘာစုစုပေါင်း 3.8 သန်းရဲ့နာမည်ပြည့်စုံလက်ကင်ဖုန်းနံပါတ်အီးမေးလ်လိပ်စာနဲ့တချို့ပတ်စဝတ်တွေလည်းပါသွားခဲ့ပါတယ်ပြည်ထိုင်သတင်းချက်လက်ဆိုင်ရာကော်မရှင်မင်းကြီးရုံးကအခုလိုချက်လက်တွေခိုးယူခံရတာကပြင်ဆင်နိုင်ခဲ့တဲ့အကြိမ်ကြိမ်လည်းဖြစ်ခဲ့တဲ့သတင်းချက်လက်ဆိုင်ရာလုံခြုံရေးအားနည်းချက်ကြောင့်သာဖြစ်တယ်လို့ပြစ်တင်လိုက်ပါတယ်။ဒီမင်းကြီးရုံးရဲ့စုံစမ်းရေးဆိုင်ရာညွှန်ကြားရေးမှူးစတီဗ်အက်ကာစလေကဒီဖြစ်ရပ်ကလုံခြုံရေးအကြီးအကျယ်အားနည်းခဲ့တာအပြင်ကိုရီးကိုရာသတင်းချက်လက်တွေခိုးခံခဲ့ရတဲ့တက္ကစီစီးစုတွေကိုပါလုံးဝအလေးမထားခဲ့တဲ့အမှုလည်းဖြစ်တယ်လို့ဆိုလိုက်ပါတယ်။အက်ကာစလေကဆက်ပြီးအဲ့ဒီခိုးယူခံတဲ့အချိန်တို့ကလည်းဥပါအနေနဲ့အခိုးခံရသူတွေကိုကြိုကြောင်မချခဲ့ဘူးအကူအညီလည်းမပေးခဲ့ဘူးဒါကြောင့်ဒီအခိုးခံရသူတွေအနေနဲ့နစ်နာနိုင်ဖို့အခြေအနေကိုရောက်ခဲ့ရတယ်လို့ဆိုပါရခင်ဗျာ
ဒီ American တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညာလိုင်းဒိုမီတာ25 kHz 1783ညာလိုင်းဒိုမီတာ32 kHz 4335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။အင်္ဂါနေ့ညပဲနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြားပေးနေပါတယ်။ရခိုင်ပြည်နယ်ကလှေစည်းပြေး90ကျော်ပါတဲ့ဆက်လီတစင်းမလေးရှားနိုင်ငံဘက်ကိုသွားဖို့ကြိုးစားစဉ်တင်းသာရီတိုင်းဒဝဲကမ်းလွန်ရေပြင်မှာမြန်မာရေတပ်ကတွေ့ရှိပြီးတော့ထိန်းသိမ်းခဲ့ပါတယ်။ရခိုင်ပြည်နယ်စစ်တွေမြို့နားမှာရှိတဲ့တဲချောင်းဒုက္ခသည်စခန်းကရိုဟင်ဂျာတွေပါတဲ့ဆက်လီကိုလောင်းလုံပုတ်ကျွန်းနဲ့မောင်းမကန်ပုတ်ကျွန်းကြားမှာတနင်္ဂနွေနေ့ကဖမ်းမိခဲ့တာဖြစ်ပါတယ်ဆက်လီပေါ်မှာအမျိုးသား28ယောက်အမျိုးသမီး33ယောက်ကလေး32ယောက်စုစုပေါင်း93ယောက်ပါဝင်တယ်လို့တာဝန်ရှိသူတွေကပြောပါတယ်လောလောဆယ်သူတို့ကိုဒဝဲမြို့လောင်းလုံမြို့နယ်ကစမ်းလှမ်းပင်လယ်ကမ်းမှာယာယီထိန်းသိမ်းထားတယ်လို့တနင်္လာရီတိုင်းဒုတိယရဲမှူးကြီးစိန်ဝင်းက VOA မြန်မာပိုင်းကိုပြောပါတယ်လေပေါ်ပါလာသူတွေကသူတို့ဟာစစ်တွေမြို့နာကတဲချောင်းအုပ်စုဒုက္ခသည်စခန်းတွေကဖြစ်ကြတယ်လို့ပြောတဲ့အကြောင်းလာဝကတာဝန်ရှိသူကပြောပြပါတယ်မလေးရှားကိုသွားဖို့အဖို့ခပေးပြီးတော့ဆက်လီနဲ့ထွက်လာကြတာလို့ဒီဆက်လီပေါ်မှာပါလာတဲ့သူတွေကပြောပါတယ်နေထိုင်စားသောက်ရဲ့အခက်အခဲကြုံနေရတယ်လို့ဆိုတဲ့ဒီရခိုင်ပြည်နယ်ဒုက္ခသည်စခန်းတွေကနေမလေးရှားနိုင်ငံကိုဆက်လီနဲ့သွားဖို့ကြိုးစားသူတွေကိုမိတာအခုနိုဝင်ဘာလထဲမှာ3ချိန်ရှိပါပြီရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံတဲ့မြန်မာအစိုးရကဘင်္ဂလားဒေ့ရှ်ဘက်ကပြန်လာမဲ့ဒုက္ခသည်တွေကိုလက်ခံဖို့စီစဉ်ပြင်ဆင်နေချိန်မှာပဲရခိုင်ပြည်နယ်ထဲမှာရှိတဲ့ဒုက္ခသည်စခန်းတွေကဒုက္ခသည်တွေကမလေးရှားဘက်ကိုသွားဖို့ကြိုးစားနေကြတာဖြစ်ပါတယ်
မလေးရှားနိုင်ငံကွာလာလမ်ပူမြို့ပြင်ကအိန္ဒိယဖျားကြောင်းတစ်ခုနေရာပြောင်းရွှေ့ရေးနဲ့ပတ်သက်တဲ့အထီးကရုံးဖြစ်ပွားခဲ့တာကြောင့်လူ21ယောက်ကိုဖမ်းဆီးထားကြောင်းမလေးရှားရဲကဆိုပါတယ်ဆီလန်ကောပြည်နယ်ဗဟိုကသီရိမဟာမရီယမ်မန်ဖျားကြောင်းတွင်ဝတ်ပြုနေသူအိန္ဒိယလူမျိုးတွေကိုအပြင်လူတစုကတနင်္လာနေ့မနက်မှာဝန်ရောက်တိုက်ခိုက်ခဲ့တာပါဝန်ရောက်တိုက်ခိုက်သူတွေကဆမ်ရိုင်းဓာတ်တွေတန်ထုပ်တွေပစိန်တွေလိုလက်နက်တွေကိုသုံးပြီးဖျားကြောင်းနဲ့ဝင်လာတဲ့အချိန်ဖျားကြောင်းပြောရေးစကွင်းရှိသူဆရာရမဂျီကပြောပါတယ်ဖျားချောင်းကိုအကာအကွယ်ပေးဖို့ရဲတွေကိုတောက်ဆူထားတာလနဲ့ချီရှိပြီဖြစ်ပေမဲ့ဘာမှဖြစ်မလာဘူးလို့လည်းရမဂျီကဆက်ပြောခဲ့ပါတယ်အိန္ဒိယဖျားချောင်းကိုစောက်ထားတဲ့မြေကို MCT အင်ချမ်မြေဖွဲ့ကပိုင်နာဖြစ်ပြီးရာစုနှစ်တစ်ခုကြာရှိနေခဲ့တဲ့ဒီဖျားချောင်းကိုပျောက်ရွှေ့ပေးဖို့တရားရည်ရင်ဆိုင်နေရတာဖြစ်ပါတယ်ခင်ဗျ
မက္ကဆီကိုနယ်စပ်ကိုဖျက်ချော်ပြီးတော့အမေရိကန်ပြည်ထောင်စုကိုလာဖို့ကြိုးစားနေတဲ့အမေရိကတိုက်အလဲပိုင်းကနိုင်ငံပြောင်းရွှေ့လာသူတွေကိုသူ့အစိုးရအနေနဲ့ဝင်ခွင့်ပေးမှာမဟုတ်ဘူးလို့သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။အမေရိကန်နယ်စပ်ကိုဥတီလာနေကြတဲ့သူ့အစိုးရဥပဒေမဲ့သူတွေကိုအမေရိကန်နယ်ကိုဝင်ခွင့်ပြုမှာမဟုတ်တဲ့အတွက်နောက်ကျောင်းပြန်လှည့်သွားကြလို့သမ္မတထရမ့်ကမစ္စဆပီပြည်နယ်မှာတနင်္လာနေ့ညနေပိုင်းကလှုပ်တဲ့လူထုစီးရေးပွဲတစ်ခုမှာပြောခဲ့တာပါ။အမေရိကန်နဲ့မက္ကဆီကိုကြားကဆန်စီဒရိုနေဇာဂိတ်နာမှာဒီအမေရိကန်ဘက်ကိုအတင်းဝင်ဖို့ကြိုးစားခဲ့သူတချို့နဲ့အမေရိကန်နေဇာလုံခြုံရေးတာဝန်ရှိသူတွေပဋိပက္ခဖြစ်ခဲ့ပြီးတဲ့နောက်မှာသမ္မတကအခုလိုပြောကြားခဲ့တာပါ။တနင်္ဂနွေနေ့ကဖြစ်ခဲ့တဲ့ဖြစ်ရပ်အတွင်းမှာဒီအမေရိကန်နေဇာလုံခြုံရေးတွေကမက္ကဆီကိုနိုင်ငံဘက်မှာရှိနေတဲ့လူအုပ်ကြီးကိုမျက်ရည်ရိုဘုံတွေနဲ့ပြစ်ခတ်လူစုခွဲခဲ့ပါတယ်။အခုလိုမျိုးမျက်ရည်ရိုဘုံတွေတုံးခဲ့တာကိုသမ္မတကအရေးမကြီးတယ်လို့မျိုးရှော့ပြောခဲ့ပါတယ်။သုံးခဲ့တဲ့မျက်ရည်ယိုဘုံတွေကအန်ဒီရဲ့မရှိတဲ့မျက်ရည်ယိုဘုံမျိုးဖြစ်တယ်လို့သမ္မတထရမ့်ကဆိုပါတယ်ရှင်
။အင်ကာဂျိုရဲ့အတွင်ပိုင်းကိုလေ့လာဖို့တမူထူးခြားတဲ့ရည်မှန်းချက်နဲ့အခုနောက်ဆုံးဆေလွတ်လိုက်တဲ့အင်ကာဂျိုစူဇန်လေ့လာရေးရှင်ငယ်လေးဟာအင်ကာဂျိုပေါ်အောင်မြင်စွာဆင်းသက်နိုင်ခဲ့တယ်လို့အမေရိကန်အကာသစူဇန်လေ့လာရေးအေဂျင်စီ NASA ကပြောလိုက်ပါတယ်။ Insight လို့အမည်ပေးထားတဲ့စူဇန်လေ့လာရေးရှင်ငယ်လေးဟာအကာသထဲမှာကီလိုမီတာပေါင်းတန်းရာနဲ့ချီကိုအချိန်6လယူပြီးဖြတ်တန်းခဲ့ပြီးတဲ့နောက်မနေ့ကပဲအင်ကာချူမျက်နှာပြင်ပေါ်ကိုပေကင်းစွာဆင်းသက်နိုင်ခဲ့တာပါ။အန်ဒီရဲ့အများလုံးနဲ့အင်ကာချူပေါ်ဆင်းသက်မှုကိုအောင်မြင်စွာဆောင်ရွက်နိုင်ခဲ့တဲ့အကြောင်းအချက်လက်ရတဲ့အခါမှာတော့ကယ်လီဖိုးနီးယားပြည်နယ်က Jet Propulsion သုတေသနစခန်းကအင်ဂျင်နီယာတွေအလွန်ဝမ်းမြောက်ခဲ့ကြပါလိမ့်မယ်နော်။ Direct from Washington The
Voice of America နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုဝင်းမင်းတို့ပြောပြပေးခဲ့တာပါ VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကိုရေဒီယိုကသာမကပဲ VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com ကနေအခုထုတ်လွှင့်နေတဲ့ဒီပိုင်းထဲမှာပဲတိုက်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းနားဆင်နိုင်ပါတယ်အခုတော့သတင်းလွှာတွေကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီတနင်္သာရီတိုင်းဒဝဲကမ်းရိုးတန်းမှာရိုဟင်ဂျာမွတ်စလင်60ကျော်လိုက်ပါလာတဲ့ဆက်လီတစင်းကိုမြန်မာရေတပ်ကတွေ့ရှိပြီးထိမ့်သိမ်းလိုက်ပါတယ်။ရခိုင်ပြည်နယ်ကနေမလေးရှားကိုသွားဖို့ကြိုးပမ်းနေတုန်းမှဂျားပြတ်မိခဲ့တဲ့ဆက်လီပေါ်မှာလိုက်ပါလာတဲ့သူတွေကိုတော့အခုအခါအစားအစာနဲ့ကျန်းမာရေးစောင့်ရှောက်မှုတွေပေးထားပြီးစုံစမ်းစစ်ဆေးပြီးရင်တော့မူလနေရာကိုပြန်ပို့မယ်လို့လည်းမျှော်လင့်ရပါတယ်။အပြေအဆုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်ရှင်။
တနင်္လာနေ့တိုင်းတဝဲကမ်းရိုးတန်းလောင်းလုံမြို့နယ်လောင်းလုံပုံကျွန်းနဲ့မောင်မကန်ပုံကျွန်းကြားမှာတပ်မတော်ရဲတပ်ကတနင်္ဂနွေနေ့ကဖမ်းဆီးမိပြီးထိန်းသိမ်းထားတဲ့ဆက်လီပေါ်မှာတော့အမျိုးသား28ဦးအမျိုးသမီး33ဦးနဲ့ကလေး32ဦးစုစုပေါင်း93ဦးပါဝင်ပါတယ်။သူတို့တွေဟာရခိုင်ပြည်နယ်ကနေမလေးရှားကိုသွားဖို့ကြိုးပမ်းနေသူတွေဖြစ်တယ်လို့အာဏာပိုင်တွေကပြောဆိုထားပြီးအခုအချိန်မှာတော့လိုအပ်တဲ့ထောက်ပံ့မှုတွေနဲ့အတူစစ်ဆေးမေးမြန်းနေတယ်လို့လည်းတနင်္လာနေ့တိုင်းဒေသကြီးဒုတိယရဲမှူးကြီးစိန်ဝင်းက VOA ကိုခုလိုပြောပါတယ်။
လာတော့ကျွန်တော်တို့ကလေဒီစမ်းလားပေါ့နောက်လို့မြင်တဲ့စမ်းလားမှာပင်လက်ပေါ့ပင်လက်ကပေါ့နော်ဒီမှာကနအချင်းစားပြည်တော်ဆက်ဆေးတွေပေါ့လာဝကားတို့ဘတ်တို့နဲ့ဆက်ဆေးနေတယ်ဆက်ဆေးပြီးတော့ဆက်ဆေးချွတ်ရှိချဲကိုကျွန်တော်ကပြည်သူစုစုရောက်တင်လာတယ်ပြည်သူစုအားနေစီမံတယ်တဲ့ကျွန်တော်ပြန်ရတော့ဆက်ပြောမှာပါမဟုတ်တာတော့ကျွန်တော်တို့တင်မို့ပေါ့မှာလေကျွန်တော်တို့ကကမ်းပါဗျာတင်မို့ပေါ့မှာကျွန်တော်တို့ဒီဟိုကမင်းဟင်းတွေကလည်းအချက်ချွတ်ချွတ်ပြီးသားတာပေါ့ကျွန်တော်တန်းကတော့ဈေးနေပါပဲအကုန်လုံးကတော့ပစ်စင်းနဲ့ပြည်နယ်နေချတာရည်နေတော့ကျွေးမွေးတွေအကုန်လုံးထောက်အောင်ယူတာပါခင်ဗ
ျသူတို့ဟာရခိုင်ပြည်နယ်ကနေမလေးရှားကိုသွားဖို့အခချင်းငွေပေးထားလို့လဲဆိုပါတယ်လက်ရှိစစ်ဆေးချက်တွေကရခိုင်ပြည်နယ်မှာနေတဲ့စာရွက်စာတမ်းအထောက်အထားတွေဟာရခိုင်မှာကြံခဲ့တယ်လို့လဲလောင်းလုံလာဝကမြို့နယ်မှုဦးမောင်မောင်ကခုလိုပြောပါတယ
်အဲဥစ္စာလေးသူတို့ကစစ်တွေဘက်ကဗျစစ်တွေစဲချောင်းကုစုဘက်ကရွာလေရပေါ့နော်ဒါတည်းသူတို့ကမလေးရှားသွားကြမှာမလေးရှားကိုလေထောက်တာတော့မသိဘူးလားစစ်တွေမှနေတယ်ပြောတယ်စစ်တွေတဲချောင်းတို့တဲချောင်းတို့ဓာပိုင်တို့အဲ့ဒီအမီနာတပ်ဝက်ကဒီပြောတယ်အမို့သူတို့မှတချို့လည်းရှိတယ်ပေါ့ဒါပဲမပါလာဘူးပြတချို့တချို့ကလည်းကင်ထားတဲ့ကပ်ပြားလေးတွေရှိတယ်တဲ့နံပါတ်လည်းမသိဘူးတဲ့အဲ့လိုမျိုးတော့လက်ရှိကတော့သူတို့မှမပါလာကြဘူးပေါ့ထောက်တာမဲ့မို့သူတို့မှတော့ရှိတော့ရှိမှာပေါ့လောလောဆယ်တော့မပါလာဘူးပေါ့ဗျထောက်တာလေးကတော့
ဒီလ16ရက်နေ့ကလေရခိုင်ပြည်နယ်စစ်တွေမြို့နီးဒုက္ခသည်စခန်းအနေမလေးရှားကိုသွားဖို့ကြိုးပမ်းကြတဲ့ဒုက္ခသည်106ဦးကိုရန်ကုန်တိုင်းကြောက်တန်းမြို့နယ်တန်တဲကြီးရောင်မှာတွေ့ရှိခဲ့ပြီးနောက်ပိုင်းမှာတော့နေရဒုက္ခသည်စခန်းတွေကိုပြန်လည်ပို့ဆောင်ပေးခဲ့ပါတယ်။အခုထပ်မံတွေ့ရှိထင်းထင်းထားတဲ့လူတွေကိုလည်းအလားတူမူလနေရာတွေကိုပြန်ပို့မယ်လို့မျှော်လင့်ရပါတယ်။လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချတိုင်းဝန်ကြီးဌာနပြည်ထောင်စုဒုဝန်ကြီးဦးစိုးအောင်ကတော့ညွှန်ကြားချက်တိုင်းဆောင်ရွက်သွားမယ်လို့ဆိုပါတယ်
ကျွန်တော်တို့ဝန်ကြီးဌာနကတော့တကယ်လို့ဥစားဖြစ်လာလို့ရှိရင်ပြီးခဲ့တဲ့ဟိုဟာတော့လေပါလေ6တန်းဥစားရောက်လာတဲ့ပင်ကလေးတွေကိုတော့ကျွန်တော်တို့ဒီသူ့ရဲ့ကက်မီကိုပြန်ပို့တယ်လေပို့ ုတဲ့အခါကျရင်တော့ကျွန်တော်တို့ဥက္ကဋ္ဌနာကတော့သူတို့ရဲ့လမ်းမှာနေရေးစားရေးအတွက်ပေါ့ပြန်ပို့တဲ့အခါမှာစားရေးအတွက်ကိုလိုအပ်တဲ့စာနာရိက္ခာတွေကျွန်တော်တို့ကထောက်ပံ့ပေးလိုက်တယ်သူဝတ်စားတွေပါတယ်လေအကုန်လုံးဟုတ်ကဲ့ဖြစ်တယ်လေနောက်စီစဉ်ပေးတယ်ပေါ့အဲ့လိုမျိုးလုပ်လို့ပြပါတယ်နော်ဒါတော့ခုရင်ကျွန်တော်တို့ပြန်ကြည့်ကြကြရလားလက်ကျင်ကြကြပဲကျွန်တော်တို့ဆောင်ရမှာပေါ့နော
်ရခိုင်မိနေကမတီမငင်ချင်းနေတွေကြောင့်အင်းကြီးမင်္ဂလာကြီးနိုင်ငံကိုထွက်ပြေးခဲ့ကြတဲ့တိန့်နဲ့ချီရဲ့ရိုဟင်ဂျာတွေတက်ကပထမတုပ်ဖြစ်ပြန်လည်လက်ခံမှုဒီလာတဲ့စီစဉ်ထားပြီးမဲ့အစီစဉ်ပြတ်ခဲ့ပြီးနောက်မှာပဲနောက်ထပ်နေရဲစွန့်ခွာထွက်ပြေးဖို့ကြိုးပမ်းမှုတွေသတင်းတွေထွက်ပေါ်နေတာပါဒုက္ခတွေနေရဲ့ပြန်ပို့ရေးအစီအစဉ်နဲ့ပတ်သက်လို့လေမြန်မာနိုင်ငံဘက်မှာအဆင်သင့်မဖြစ်သေးတဲ့အကြောင်းကုလသမဂ္ဂအပါအဝင်နိုင်ငံကအတိုင်းဝန်းကထောက်ပြနေကြပါတယ်မြန်မာအစိုးရကတော့ရင်းညာဆိုတဲ့အမည်ကိုတရားဝင်အတိမတ်ပြုလက်မခံထားပေမဲ့ဒုက္ခတွေနေရဲ့ပြန်ပို့မယ့်အစီအစဉ်ကိုလက်ခံထားပြီးပြန်လည်လက်ခံဖို့လည်းအဆင်သင့်ပြင်ဆင်ထားကြောင်းပြောဆိုထားပါတယ်ခင်ဗျာ
ကိုထက်အောင်ခန့်သတင်းပေးပို့ထားတာပါအခုတစ်ဆက်ထဲမှာပဲဒုက္ခသည်တွေနေရရင်ပြင်ရင်းနဲ့ပတ်သက်တဲ့သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့တိမ့်နဲ့ချီတဲ့ဒုက္ခသည်တွေနေရရင်ပြင်မဲ့အစီအစဉ်ပေါ်နိုင်ငံတကာအတိုင်းဝိုင်းကစိုးရိမ်မကင်းဖြစ်နေပေမဲ့မြန်မာဘက်ကအစဉ်သင့်ပြင်ဆင်ထားကြောင်းရခိုင်ပြည်နယ်မြောက်ပိုင်းကအခြေအနေတွေကိုကိုယ်တိုင်သွားရောက်သတင်းယူနေတဲ့ VOA ဝိုင်းတော်သားနဲ့တွေ့ဆုံရမှာမြန်မာတာဝန်ရှိသူတွေကပြောပါတယ်ဒုက္ခသည်တွေကိုပြန်လည်လက်ခံမဲ့လှဖိုးခေါင်ဂျာစခန်းပါဝင်မောင်နှောမြို့နယ်ကအခြေအနေတွေနဲ့ပတ်သက်လို့ကိုကျော်ကျော်သိန်းကိုမတ်တင်ကြီးထိုက်ကအခုလိုမေးမြန်းထားပါတယ်
။ဒီအုတ်ချုပ်ရည်မှုဘက်ကရောတခြားဒီကိစ္စတွေသူတို့ရဲ့ရက်ရွာကိစ္စတွေနဲ့ပတ်သက်ပြီးတော့ဘာတွေပြောပါသေးလဲရှင်ထူးထူးခြားခြား
။အုတ်ချုပ်ရည်မှုကတော့ဒုက္ခသည်တွေပြန်လာတဲ့အခါမှာလူအဖြစ်တွေပြန်ဖြစ်ပြီးဒီလိုအလုံးအစင်ပြန်ထားပြီးတော့ဒီလိုမျိုးပဲဆင်းနေတယ်ရှင်ဒုက္ခသည်တွေပြန်ချထားတယ်ဒါတော့ဒီတော့တော့ဒါကြီးကလူကြီးရောပေါ့လေဒါလည်းပါဒီဘက်ကတော့အခိုင်အမာပါပဲသူတို့လည်းအားလုံးဟလာပြည်စုံအောင်ပြင်ဆင်ထားပြီးသားဖြစ်တယ်လို့ပြောပါတယ်။ဒါကဒါကအခုချိန်ဒီဘာကြောင့်ဝင်လာသေးလဲလို့ဒီရဲ့ကမ္ဘာကဒီကအာနှစ်ဖက်နှစ်နိုင်ငံသဘောတူကြတဲ့နိုင်ငံဒီနိုင်ငံတို့အကြပြန်ပို့လာမရှိနေတဲ့ဒီဘက်ကတော့ဒီချာချစ်ဆက်ပြီးတော့ပြန်လာတဲ့လူရှိတယ်လို့ပြောပါတယ်ဒီပြအမင်းငယ်ပေါ့နော်အဲ့လိုမျိုးပြန်လာတဲ့လူရှိတယ်လို့ပြောပါတယ်ကျန်တဲ့ခြေကအခြေအနေကတော့မြို့ပေါ်ဒီရဲ့သဘောထားပေါ့ကျန်တဲ့ဒီခေါက်တွေနဲ့ပတ်သက်ပြီးမြို့ပေါ်ဒီရဲ့သဘောထားကတော့စိတ်ရင်းရှိတယ်ဒါပေမဲ့စိတ်ရင်းရဲ့ဒီကိုလည်းပဲပြည်တယ်ဒီဘက်ကနေမြို့ပေါ်ဒီစိတ်ရင်းရဲ့ကောင်းတဲ့ဒီပြည်တယ်အဲ့ဒီအတွက်ဒီတော့ပေါ့လည်းဒီတိုင်းကိုကျူးကြနေတယ်ဒါပေမဲ့စိတ်ရင်းအထူးကတည်းကတော့ဒီမဖက်မင်းဝင်ပေါ့ဒီကောင်ကတော့မဖြစ်ဘူးဟိုကနေဘူးဘူးဝင်နေတယ်ကျန်တဲ့ပြည်နဲ့ဒီကောင်ကတော့ဒီစားရတာဟာဒီကိုလုံးဝမရှိဘူးဆိုတော့မရှိသေးပါဘူးဒါဒီကံပြရပါစိတ်ရင်းရဲ့အထူးကနေဘူးဒါလည်းမရှိဘူးလည်းသိကြတယ်တော့နိုင်ငံက NGO ပေါ်ဆွေးမှုတဲ့ကိုယ်စီလေးကနေဒီလိုလုပ်ကြတယ်သူခွင့်ပြုထားတယ်ဆွေးနွေးပွဲလုပ်နေတဲ့တရားရည်ဒီနေ့ပြည်စုံပြည်စုံကြိုတရားရှိတယ်သူကရှိကြပါလား
ဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခသည်တွေကိုယာယီလက်ခံထားရှိမယ်လှဖို့ကောင်ဂျာစခန်းကိုလည်းရောက်ခဲ့ပါတယ်ပြန်လည်လက်ခံရေးနဲ့ပတ်သက်ပြီးတော့ပြင်ဆင်ထားတာမှာကုလသမဂ္ဂအပါအဝင်အထူးသဖြင့်ကုလသမဂ္ဂဘက်ကဒုက္ခသည်တွေထားနေပြန်ဖို့အစင်းသင့်မဖြစ်သေးဘူးဆိုပြီးတော့ဒါဒီဇိုင်းမှတ်မှတ်ပြောနေတာပါအခုလည်းပြောနေစေပါဆိုတော့ဒီဂျာစခန်းအခြေအနေလေးပြောပြပေးပါအောင်ရှင
်။အမှုနောက်ဆုံးကတော့ဒီလိုမျိုးညာဒီလိုပြင်ဆင်ထားတယ်။သူကတော့ကွန်တိနာဟောင်းစ်လို့ခေါ်တယ်ပေါ့လေ။ကွန်တာကွန်တိနာကွန်တာတွေကိုအင်္ဂန်းတွေဖွင့်ထားတဲ့ကွန်တိနာအင်္ဂန်းတွေဒီလိုပြောကြပါဘူး။ဒါကကျွန်တော်သိကြပါလို့ဆိုရင်အလုံး90ဒီလိုရှိတော့ကြီး။နောက်ထပ်အလုံး1000ရောက်နေပါတယ်။ထားရတော့ကိုရှိပါတယ်။ဒီကျွန်တော်တို့ထုတ်ပို့တာကနေမချီရသေးတဲ့မချင်ရသေးတဲ့အဲ့ဒီကော်ဒီနာပြင်းရည်တော့ပြေခဲ့ပါတယ်ဆိုတော့သူကအလုံးထောက်ကူးတယ်ဒီလိုမျိုးကတန်းထားပါတယ်အဲ့ဒီနေရာမှာဘယ်လိုကိုထားပါမလဲနောက်တစ်ခါအဲ့ဒီကျမတွေကျွန်တော်တို့ဒီမှာပြောရဲဒီကတည်းကသူတို့ကဘုံလူအင်းကြီးစိတ်ရဲ့နေရာကိုပြန်သွားမယ်ဆိုအင်းကြီးစိတ်ပေါ်တယ်အဲ့ဒီမှာသူတို့ဆောက်ဖို့ပေါ့အင်းဆောက်ဖို့ဆောက်ဖို့ကအင်းပုံစံနမူနာနှစ်ခုကိုလည်းအဲ့ဒီမှာဆောက်ပြထားပါတယ်တစ်ခုကတော့ကျွန်တော်တို့ကွန်ကရစ်ကိုပြောရမှာပေါ့နောက်တစ်ခုကတော့သမိုးကျွန်တော်တို့ခြေလမ်းချင်းပြည်မတော်ခြေလမ်းရှိပါတယ်သူမျိုးကျွန်တော်ဒီကစီရန်ကားပေါ်လို့ဒီကအိမ်ပေါ့တကယ်အိမ်မင်းသားညီမပြရပါတယ်ဆက်ခံမှာတော့ဒီစီတီကန်ရှိတယ်စီတီကန်ကိုလည်းစီစီရက်ကြည့်နေကြတယ်စီတီကန်မှာမီဖွာကန်နဲ့စီတီကန်နဲ့တကလူငါး၅ယောက်တော့အထိတင်ပြီးတော့ပြတာပြနိုင်တယ်စီတီကန်ကစီတီကန်ဆိုတဲ့စီးရင်ခီးစားလို့ပေါ့ဒီကဒီကနေပြရပါတယ်အရင်ကြီးအကောင်ကြီးပြင်ဆင်ထားတာမဟုတ်ပြီတုံးတိုင်းလုံးဒီပြင်းနိုင်တဲ့ဒီတော့ပြင်းနိုင်တဲ့စီတီကန်ကိုကျွန်တော်တို့လည်းနားလည်ပါတခါစာတင်ကြောင်းရှိပါတယ်စာတင်ကြောင်းကလည်းအကြီးကြီးတော့မဟုတ်ပါဘူးအခန်း၅ခန်းနဲ့တခန်းကိုကျောင်းသား30ကျောင်းသား40လောက်စာတင်လို့ရတဲ့အခန်းကလည်းဆိုတော့၃လုံးကိုကျောင်းသား200ပေါ့ကျောင်းသား200လောက်စာတင်လို့ရတဲ့စာတင်ကစာတင်ကြောင်းရှိပါတယ်ဒီတဲ့ခါကျတော့အရင်းငယ်တွေအတွက်ဒီနေ့ကလေးတွေတော့မျိုးပေါ့နော်အဲ့လိုပြင်ဆင်ထားတာကျွန်တော်သိပါတယ်ဒါကြီးရည်နဲ့ရုပ်ပြပုံတွေနဲ့ တော့အမျိုးသမီးတွေဟဲ့လားမျိုးသမီးတွေကျွန်တော်တို့ဆောင်းဆောင်းနဲ့ဖူးထောင်ပေးနေတဲ့စီးပွားရေးအဆုပ်ခုံတွေပါနေချက်ချက်ချက်ပြီးတော့အဲဒီလိုမျိုးပြင်ဆင်ထားတဲ့အခန်းကိုပြပါတယ်ဒီသားစုအားလုံးကိုထောက်ပံ့နေပြီးနေဒီဒီနေ့လီဘိုကိုထားရတယ်ကျွန်တော်ပြည့်ရပါတယ်ဆိုတော့စခန်းကတော့အခုချိန်မှာပြောရမယ်ဆိုလူလာနေလို့ရတဲ့ရှိပြောလို့ရပါတယ်ဒုက္ခတဲ့စခန်းဖြစ်တဲ့အတွက်ဒုက္ခတဲ့ကျောင်းလက်ခံစခန်းဖြစ်တဲ့အကောင်းစားနေရာကြီးတော့မဟုတ်ပါဘူးဒီတော့လူလူလူရပါတယ်ပြင်ဆင်နေတာဆိုလည်းအခုချိန်တစ်နည်းလူသားရှိပါပြီဒီတော့အခုအချိန်အထိအဲ့ဒီစခန်းမှာလာနေတဲ့တွေရှိသေးပါဘူးဒီတော့ကျမလည်းပဲရှိခုနေတယ်ရှိသေးပါဘူးစာပင်ကြောင့်စာပင်ကုန်နေမှာလည်းအင်းအပြင်မှာဖြစ်နေတယ်အဲ့ဒီဒီဒီဒီလိုလာတက်လို့နေတဲ့တောက်နေတဲ့အခြေအနေပါပဲရှိပါတယ်ခင်ဗျာ
မတ်တိန်ကြီးတိုင်းဆက်သွဲမေးမြန်းထားတာပါအခုဆက်ပြီးကချင်ပြည်နယ်ရှမ်းမြောက်စစ်ဆောင်စခန်းတွေမှာအကူအညီတွေလိုအပ်နေတဲ့အကြောင်းသတင်းလွှာကိုနားဆင်ရပါမယ်ကချင်ပြည်နယ်ရှမ်းမြောက်ဒေသစစ်ဆောင်စခန်းတွေရှိတဲ့ဒေသတွေမှာအေးအေးလွန်ကဲနေပြီးအရေးပေါ်အကူအညီတွေလိုအပ်နေတယ်လို့စစ်ဘေးဒုက္ခသည်ကူညီဆောင်ရှောက်ရေးအဖွဲ့တွေကပြောပါတယ်အထူးသဖြင့် KIO ထိန်းချုပ်နယ်မြေမှာရှိတဲ့စစ်ဘေးဆောင်စခန်းကလူဦးရေ 4,000 ကျော်အတွက်စားနပ်ရိက္ခာနဲ့အဝတ်အစားတွေပေးပို့ဖို့လိုနေပြီးနိုင်ငံတကာအကူအညီတွေရော့ကျသွားလို့အခြေအနေတွေဟာပိုပြီးဆိုးရွားလာနေကြောင်းပူပေါင်းလုပ်ငန်းစဉ်အဖွဲ့အတွင်းမှက VOE ကိုပြောပါရယ်အပြေဆုံးကိုကိုဇော်ထက်ကရန်ကုန်ကနေတရင်ပေးပို့ထားပါရယ
် KIO ထင်းချုံနေမီရဲမှာရှိရစပေးဆောင်စကန်ရှိရဒေသတွေမှာအေးအေးလွန်ခဲ့နေလို့အရေးပေါ်အကူအညီလိုအပ်နေပြီး 4,000 ကျော်လောက်ရှိရဒုက္ခသည်တွေအနေနဲ့လက်ရှိအခြေအနေပေါ်မှာစိုးရိမ်မှုတွေရှိနေကြောင်းကချင်စစ်ဆောင်စကန်တွေကိုကူညီပေးနေတဲ့ရပ်ဘတ်အဖွဲ့၉ခုနဲ့ဖွဲ့စည်းထားတဲ့ပူပေါင်းလုပ်ငန်းစဉ်အဖွဲ့ GSD အတွင်းမှဦးကွမ်ရှောင်းအောင်ကပြောပါရယ
် TKO ထင်းချုံ area မှာကျတော့စကန်ကျွန်တော်တို့ဟို20ကျော်လောက်ရှိတာဖြစ်ပါတယ်အဲ့ဒါမှာခလုံးနဲ့ IDB တော်တော်များများကျတော့လက်တလို့အနေထားမှာအဲသူတို့အတွက်ကျတော့လိုအပ်ချက်တရားလည်းများဆောင်းတွဲရလည်းပြန်ဖြစ်လာတော်တော်လေးခက်ခဲတဲ့ဘဝကိုသူတို့ဖြတ်တန်းနေရတဲ့အနေအထားမျိုးရှိတာဖြစ်ပါတယ် IDP စခန်းထဲကိုရောက်နေတဲ့ကာလကလည်းပိုပိုပြမကြလာတော့ဒီအနေအထားမှာသူတို့တီးမခံနိုင်တဲ့အနေအထားမျိုးလေးပိုရှိလာတယ်အဲဒီအကူအညီကြီးနဲ့ပတ်သက်ပြီးပြောမယ်ဆိုရင်လိုအပ်ချက်တွေကအရင်များနေတာပေါ့နော
်ကချင်ပြည်နယ်နဲ့ရှမ်းမြောက်ဒေသမှာဒုက္ခသည်စခန်း190ရှိပြီးလူဦးရေကတော့ 3,300 ကျော်ပါတယ်ဒီအတွက်လိုအပ်တဲ့စားနပ်ရိက္ခာကြီးမားသလိုအဝတ်အစားအတွက်ကလည်းအခုလိုစောင်းလွင်းကာလမှာဆိုရင်ပိုပြီးခက်ခဲကြောင်းအဝတ်အစားတွေအလှူခံပြီးကူညီပေးနေတဲ့ကချင်ငင်းညာရေးကွန်ရက်ကဘီအက်စတာဇင်နောကပြောပါရယ
်။ဟောကျွန်တော်ရန်ကုန်ကတော့မနစ်ကအထိနေ့တိုင်းဘယ်လိုမျိုးအလေးတွေလေးစုဆောင်ပြီးတော့မှပို့ပေးတာမျိုးရှိရဲ့ကျ။ဒါပေမဲ့လို့ဒီနေ့ကကျတော့ကျွန်တော်တို့လူအစားအဲဒီတက်ချက်လှူရှာတဲ့လူအနေနဲ့ရန်ကုန်မှာဖြစ်ရင်လူကမင်းမင်းလေးဖြစ်နေပါတော့။မင်းလေးဖြစ်နေတော့ဘယ်သူမှလုံနိုင်နေဖြစ်နေတာဆိုတော့ဒီကရန်ကုန်ကတကယ်မင်းမိတ်ဆွေတွေကလည်းသူကလည်းလူချင်းနေပါတော့။လူချင်းနေပေလူကမှမသိဘူးဆိုတဲ့ခါကျတယောက်တစ်ယောက်ကအဲ့လိုဆက်ပြေလာတယ်။တော့ပြန်သွားတယ်ကျွန်မလည်းဝမ်းကားတယ်ဒါကိုဟိုကိုဗိုလန်တီယာကြီးလည်းထပ်ခေါ်ထားတယ်ပေါ့နော်။တော့ခါတိုင်းဆုတ်ရှားကြတဲ့လူငယ်တွေကိုလည်းကျွန်တော်ထပ်ခေါ်ထားတယ်။ဆိုတော့ဟိုရရင်ရတော့ကျွန်တော်တို့အကုန်လုံးစီပြီးတော့မှသွားပြီးပို့ပေးဖို့ရှိရဲ့အချက
်။ကချင်ဒေသကဒုက္ခသည်စခန်းကြီးကို2017ခုနှစ်ကစာဖွင့်ခဲ့တာဖြစ်ပြီးအခုဆိုရင်10နှစ်လောက်ကြာခဲ့ပြီဖြစ်ပါတယ်။နိုင်ငံတကာအကူအညီတွေကလည်း2016ကစပြီးရော့ကျသွားလို့အရင်ကလိုတယောက်ကိုလစဉ်ထောက်ပံ့ကြီးကျပ်တောင်းကျော်ရပေမဲ့အခု9000ပဲရတော့ကြောင်း BS Star ဇေနောကပြောပါတယ်။အသက်19နဲ့35ပါရှိတဲ့အမျိုးသားတွေအနေနဲ့စားနပ်ရိက္ခာထောက်ပံ့မရတော့ပါဘူး။နေစာကိတ်စကန်တွေကိုလုံခြုံရေးတင်းကျပ်ထားတာကြောင့်လည်းအရင်လိုတရုတ်ပြည်ဘက်မှအလုပ်လုပ်ခွင့်မရတဲ့အခြေအနေတွေကြုံတွေ့နေရတယ်လို့ဒုက္ခသည်အရေးကူညီဆောက်ရှောက်သူတွေကပြောပါတယ်
။ကိုစော်ထက်တရင်ပြဖို့ထားတာပါ။အခုတစ်ဆက်ထဲမှာပဲရှမ်းပြည်နယ်မှာဒေသခံရွာသားတို့ဖမ်းဆီးခံရတဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်။စီအေးပဋိပက္ခတွေကြုံနေရတဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာအရက်သားတွေကိုတိုင်းသားလက်နက်ကိုင်အဖွဲ့ကရောမြမစစ်တပ်ကပါဖမ်းဆီးမှုတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်။ဖမ်းဆီးခံရတဲ့အရက်သားတို့ဟာနှိပ်စက်ညှဉ်းပန်းမှုခံခဲ့ရတယ်လို့လည်းဆိုပါတယ်။ရှမ်းပြည်နယ်ရင်းကလက်နက်ကိုင်ပဋိပက္ခတွေအကြားအရက်သားတွေရင်ဆိုင်နေရတဲ့အခြေအနေကို VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။လက်နက်ကိုင်ပဋိပက္ခတွေကြုံနေရတဲ့ရှမ်းပြည်မြောက်ပိုင်းမှာဒီရက်ပိုင်းတွင်လက်နက်ကိုင်ဖွဲ့စည်းတွေကအရက်သားတို့ကိုဖမ်းဆီးမှုတွေကြုံနေရတာပါ။ရှမ်းပြည်နယ်ကုတ်ခိုင်မြို့နယ်အမှန်နှစ်စစ်ဆောင်စခန်းကရွာသားတို့ဟာဆိုရင်လေမြန်မာသမ္မတစစ်ကြောင်းတစ်ခုကတနင်္လာနေ့မွန်းလွယ်ပိုင်းကပဲဖမ်းဆီးသွားခဲ့ကြောင်းစခန်းတာဝန်ခံရှမ်းမတော်ဘောက်တောင်ကပြောပါတယ
်။သူတို့ပေါ့နော်အချင်းတော်ဒီဗိုလ်လီဘောပြိုင်ပွဲရှိတယ်ပေါ့နော်။ကောင်းရင်ကျေးရွာအုပ်စုမှာပါတယ်ဒီမန်ပင်းကျေးရွာလားဒီဗိုလ်လီဘောကောနော်။ဒီနေ့ပြိုင်ပွဲမှာချင်းဖို့သူတို့သွားလိုက်တာ။သူငယ်တယောက်နဲ့ဒီကြီးတယောက်ပေါ့နော်။လမ်းမှာအဲ့လိုဖမ်းဆီးခံရတာပေါ့နော်။မန်မောင်ကျေးရွာမှာရှိတဲ့တပ်ကလို့ပြောတယ်။ 他们是在这里要把那个风马的给清理，建一些给清理了，把那个路标的，清理了他们要干的项目，从这嘛去查了呢。
盘看个亚的油站路啊，个人有个钱破事呢，没在上班。是想是看个油站的皮匠，有那欧洲人不干的，他们老板个在文艺表述比，伢的白马边路那边买，是谁没面样嘛？你把那些看个亚的路，先把淘宝端个表话嘞。
像我边上咱们那个啊，也得听看亚的不，就当俺不出来，你讲你嘛要对俺哪里巴拉的，嘴里也是被穿嘛，再看亚的，比如说你用的车个忙不成熟，忙干嘞，都今年那么差呢，不然呢，不少呢不，之前年年也太难看亚了不。
亚达瑞潘西姆的人呢，把在路上，你妈他们老板个送的亚的人，特别咱们没希望不。比格在年内，农民把那些利益拿来摆嘛，给俺五个青龙来一盘呢。咱们老陆家过开庙呢，咱们年庙那块，满盆解药白嘛，再剥皮剥开皮。咱们老白干那边新利益路上的钱多，要咱五个潘氏世世没面开来路，满边二桥一坡温度个说法嘞。比格在到家那个第二年烈火干的，过开庙还用咱们老爷去度过，冷冷冷的过潘氏开张那些设备，咱们老白干的潘氏家嘞，满盆要二桥一亩呢，没米多下来，将来路庙来钱么，细节把握。阿拉都是以对嘛，你嘞，江门庙嘞对嘛嘞，但现在嘞那干破的干嘞，有啥的个潘氏墓嘞，心里吧嘞。农民把那生阿爷那伢个江门庙嘞，崩楼有啥路？第二那里三不老破个潘氏大宅路，该一干兄弟来要当家开的水皮，比那说到故事嘞，三年通啊，表白嘞。
潘氏一开阿爷路啊嘛，崩楼有啊个，我住在里面，那蛮热啊，里面都要路过嘞，他是崩楼有啊的，我们家在那嘞，很便宜啊啦，伢这个买了，来到嘞嘛。老板里面 ，MA 里面，那潘多的路过来，那跟俺也没伢过呢。伢路过来，就是在要老伢对嘛，那潘多，大家朋友都跟我们弟弟。
就话咱如果潘氏庄嘞，将军我们弟男弟妹们，走路边来路苗铺，第二年里也没还没批的，苗班下面咱们老婆过，身边过年当场来路都给说完嘞。咱们老婆奶奶个咯，走路潘氏庄嘞，没好过路，第二年里边家也也是不木在脚个表完嘞。
路土木嘛，今年的土木嘛，这个潘氏也木完了，没修，潘氏家来都没修吧。
农民把那生产力嘛嘞。南山庙呢，后来接完的，很多很远下来，庙里面的屋，庙门外农民路，推开怎样也是比，来修使用嘛，生活故障看有哪样事，请你嘛，是你吧嘞。下面呢，庙旁地上撇的，各看江梅、地坡那么多地上嘛，但因咱那个破地呢，庙嘛咱们老多家，再不批保安的路，啊，亲戚家嘛嘞，农民别在那叫，谁也不得不考虑批保安的吧嘞。比格在农民包了，那些东洋的龙眼嘞，当晚下面咱们罗 RCS 呢，庙旁下面咱们罗 SSPB 六家，地坡庙呢，拿了解药店，再不会去不花菜皮，原来都有几店得送拿的路，留咱也是开发嘞。原来东洋叫下来，谁看解药不够，是被等下离开也发嘞。那些拿了药不嘛，是一定人来的多，没人家的白嘛，是相对你也够变老价皮去发嘞。下面的庙旁嘛，皮包里的带包的也算一桌。当晚下面咱们罗 RCS SSC 呢，庙旁下面咱们罗 SSPB SSC 包里也，欧三和欧太太对手孙女部，相当于咱们 Democracy 发酵 SNS 的干的，啥一大批部装束他玩的。下面呢是一批不看瑞江嘛，下面的其他看的哈，带包干的六啊 ，OA 收款分别压的，对手怎样压的呢？上午你一龙岗干干的，提开你家压皮。你没有买安的个嘞？对他看的也隆重一股清朝的吧嘞，怎么
样？那各位听众朋友，大家好，应该你也把你对听众朋友介绍到八百线，再来讨论北美土地阿爸那一位马罗 ，American 那个一张提纲是安的，大家来来细细那个珍惜彼段毛毛，扫描那新加坡线。
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်အခုမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့အင်္ဂါနေ့ညဘက်အစီအစဉ်တွေကို ည10နာရီအထိလိုင်းဒိုမီတာ19 25 32နဲ့လိုင်းလက်မီတာ190တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးမှာပါဒုတိယပိုင်းနိုင်ငံရေးမှာတော့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာနဲ့ဓာတ်ရိုက်လေလိုင်းအစီအစဉ်တွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်။အခုအရင်ဆုံးဓာတ်ရိုက်လေလိုင်းအစီအစဉ်မတင်ဆက်ခင်မှာအမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာကဏ္ဍကိုနားဆင်ရပါမယ်။ဦးသိန်းထိုက်ဦးအစီအစဉ်တင်ဆက်ပေးထားပါတယ်ရှင
်။ဓာတ်ရိုက်လေပြောင်းလဲလာတာနဲ့ပတ်သက်လို့အမေရိကန်ဆိုရအေဂျင်စီတွေရဲ့အပြင်းထန်ဆုံးသတိပေးချက်နဲ့ကြိုတင်ခံမှန်းချက်ထွက်ပေါ်လာတဲ့အပေါ်မှာဝါရှင်တန်နိုင်ငံရဲ့အတိုင်းအဝိုင်းကသုံးသပ်ချင်းချိန်နေကြပါတယ်။ဒါမှမဟုတ်အမျိုးသားရာသီဥတုခံမှန်းသုံးသပ်ရေးဌာနရဲ့အစည်းအဝေးခန်းစာအပေါ်မှာအင်ပီရိုဘက်ကသုံးတရားရေးယူဖို့တုံ့ပြန်တာမျိုးမရှိတဲ့အပြင်ကဘာကြီးပူနွေးလာတာတွေနဲ့ပတ်သက်တဲ့အမြင်သဘောထားတွေအပေါ်မှာလည်းသမ္မတဒေါ်နယ်ထရန့်ကဆက်ပြီးတော့လောင်ပြောင်ပြောဆိုနေဆဲဖြစ်ပါတယ်။မုံတန်းနေကြီးကျယ်တက်ခတ်ပြီးရေလွှမ်းမိုးမှုတွေမကြုံစဘူးရင်ဆိုင်ရသလိုနေရာတချို့မှာတော့အကြီးအကျယ်မုန်းကောင်ကြီးရှားဖြစ်မှုတွေနဲ့တော်မီတွေရဲ့ဒဏ်တွေကိုလည်းခံနေရပါတယ်။အမျိုးသားရာသီဥတုကြိုတင်ကံမမှုဆိုင်ရာအသင်းနဲ့ပူးပေါင်းဆောင်ရွက်နေတဲ့ပြည်ထောင်စုအစိုးရအသင်းအဖွဲ့တွေကလာမယ့်နှစ်တွေအတွင်းပြင်းထန်တဲ့ရာသီဥတုဒဏ်မကြာခဏခံရနိုင်တဲ့ဆိုတာကိုကြိုတင်တွက်ဆထားကြပါတယ်။လူတွေရဲ့ကျန်းမာရေးအပေါ်ထိခိုက်မှာပိုင်ဆိုင်မှုပစ္စည်းတွေဆုံးရှုံးမှာစိုက်ပျိုးရေးနဲ့စီးပွားရေးထွက်ကုန်တွေအပေါ်စိုးကျိုးတွေသိရောက်မှာဟုခံမှန်းပြောဆိုခဲ့ကြပါတယ်။အခုရာသီဥတုပြောင်းလဲလာတာနဲ့ပတ်သက်တဲ့အစည်းအဝေးခန်းစာထုတ်ပြန်တာကိုသမ္မတထရန့်ဆိုရကပြင်ပခြင်းမရှိပါဘူး။ဒါပေမဲ့လည်းအရေးတူတခန်းတနာထုတ်ပြန်တာမျိုးလည်းမလုပ်ခဲ့ပါဘူး။ကျေးဇူးတော်နေ့အားလိုက်ရဲ့အပြီးအမေရိကန်ပြည်ထောင်စုမှကုန်တိုက်ကြီးတွေလျှော့ဈေးတွေနဲ့ဈေးချနေတာနောက်ကိုလူတွေလိုက်ဝယ်ရင်းအလုရှုပ်နေတဲ့အချိန်မှာဒီအစည်းအဝေးခန်းစာထွက်ခဲ့တာပါ။သမ္မတဒေါ်နယ်ထရန့်ကအခုလိုပြောပါတယ်
။ Now what great climate we're going to have that and we're going to have forests that are very safe.
ကျွန်တော်ကအကြီးကျယ်ကောင်းမွန်တဲ့ရာသီဥတုကိုလိုချင်ပါတယ်။ဒါကိုရဖို့တည်တော်တွေရှိမယ်။ကျွန်တော်ကဘေးကင်းစိတ်ချရတဲ့အခြေအနေပါ
။စောစောပိုင်းရက်တွေကတော့အမေရိကန်ပြည်ထောင်စုမှရုတ်တရက်အေးလာတဲ့အတွက်ကဘာကြီးပူနွေးလာတဲ့ဆိုဘာတွေဖြစ်နေပြီလဲလို့သမ္မတထရန့်က Twitter လူမှုကွန်ရက်ကရေးခဲ့ပါတယ်။ဒီမိုကရက်ထက်လွတ်တော်အမတ် Amy Klobuchar ကတော့ရာသီဥတုစီးရင်ခန်းစာဟာမဖြစ်မနေတုံ့ပြန်မှုတက်လှမ်းလိုက်တာဆိုပြီးသတိပေးပြောဆိုပါတယ
်။ It talks about the impact on places like I'm from the Midwest where you're going to see devastation to our crops.
ကျွန်မတို့ကနောက်ဖက်အလယ်ပိုင်းဒေသဟာဆိုရင်အကြီးအကျယ်ရိုက်ခတ်မှုတွေရှိပါတယ်။သီးနှံတွေပျက်စီးကုန်တာတွေ့ရပါလိမ့်မယ်။ပင်လယ်ပြင်ပူနွေးတဲ့အတွက်ဟာရီကိန်းမုန်တိုင်းတွေကြုံရတယ်။ရှင်းရှင်းလင်းလင်းတွေ့နေရတာကအနောက်ဖက်မှာသိပ်ကိုဆိုးရတဲ့တော်မီတွေရင်ဆိုင်ရတာပါ။ဒီလိုဖြစ်မယ်ဆိုတာကို NASA အာကာသစူးစမ်းလေ့လာရေးအဖွဲ့ကလွန်ခဲ့တဲ့နှစ်ပေါင်းများစွာခရေကအတိအကျတွက်ချက်ထားခဲ့တာပါဒါကိုတုံ့ပြန်ရမယ့်အချိန်ရောက်ပါပြီ
သမ္မတဒေါ်နယ်ထရန့်လက်ထက်မှာအမေရိကန်ပြည်ထောင်စုအတွင်းဖန်လုံရင်ဓာတ်ငွေထုတ်လုပ်မှုရှော့ချရေးညီမှန်းချက်နဲ့တန့်စင်နဲ့စွန့်ရင်ထုတ်လုပ်ရေးညီမှန်းချက်တွေနောက်ပြန်ဆုတ်သွားခဲ့တဲ့ဆိုပြီးထက်လွတ်တော်မှကလော့ဘိုဂျာကမှတ်ချက်ပေးပါတယ်သမ္မတထရန့်လက်ထက်မှာပဲကဘာတဝမ်းဖန်လုံရင်ဓာတ်ငွေထုတ်လုပ်မှုရှော့ချရေးသဘောတူညီချက်ကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်ခဲ့ပါတယ်လူသားတွေရဲ့လုံရကြောင့်ရာသီဥတုပြောင်းလဲလာတဲ့ဆိုတာကိုသူမယုံကြည်ဘူးဆိုပြီးသမ္မတထရန့်ကပြောဆိုထားခဲ့တာပါကာဗွန်ဖန်လုံရင်ဓာတ်ငွေထုတ်လုပ်မှုရှော့ချမယ်ဆိုရင်အမေရိကန်ပြည်ထောင်စုရဲ့စီးပွားရေးကိုထိခိုက်စေလိမ့်မယ်လို့ပြောဆိုရင်ငြင်းချက်ထုတ်နေတာပါအမျိုးသားရာသီဥတုဆိုင်ရာခန့်မှန်းရေးအဖွဲ့ကတော့တကယ်လို့ဒါကိုပြန်ပြီးသုံးသပ်ပြင်ဆင်တာမျိုးမလုပ်ဘူးဆိုရင်ပူနွေးလာတဲ့ကဘာကြောင့်အမေရိကန်စီးပွားရေးထုတ်လုပ်မှုတွေဒီရာစုနဲ့အတွင်းဆရာခိုင်နှုန်းအထိရော့ကျသွားလိမ့်မယ်လို့သတိပေးပြောဆိုနေကြောင်းပါခင်ဗျာ
ဦးသိန်းထိုင်ဦးတင်ဆက်တဲ့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ခဲ့ရတာပါအခုချိန်ကစပြီးအင်္ဂါည VOA ဒိုင်းလီလိုင်းအစီအစဉ်ကိုတင်ဆက်ပေးပါရမရှင်ကိုသားညွန်ကဆွေးနွေးတင်ဆက်မှာဖြစ်ပြီးမတ်သိန်ငီထိုက်ကအစီအစဉ်ထုတ်လုပ်သူအဖြစ်တာဝန်ယူတင်ဆက်ပေးသွားမှာဖြစ်ပါတယ်
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဒက်လီလိုက်စီစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့တည်င်းတဲ့လူမှုကွန်ရက်ကိစ္စပါနိုင်ငံတကာမှာလူမှုကွန်ရက်အသုံးပြုမှုတွေလွှမ်းမိုးကျယ်ပြန့်လာသလိုမြန်မာလူမှုကြားမှာလည်းလူမှုကွန်ရက်တွေရဲ့ဩဇာအတော်တင့်ကိုရှိလာပါတယ်သတင်းဌာနကြီးတွေကလည်းလူမှုကွန်ရက်ကတဆင့်သူ့ရဲ့သတင်းတွေကိုဖြန့်ချိလာတဲ့နောက်လူမှုကွန်ရက်တစ်ခုလုံးကိုသတင်းမီဒီယာတစ်ခုလိုမျိုးသဘောထားသတ်မှတ်မှုတွေလည်းတွေ့နေရပါတယ်လူမှုကွန်ရက်နဲ့သတင်းဌာနတွေဘာကွာလဲလူမှုကွန်ရက်ရဲ့ဩဇာတရားမှုစရတဲ့ဒီသတင်းနဲ့လူမှုကွန်ရက်အကြောင်းကိုအခုဒိုင်းလီလိုက်စီစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ဒီတိုင်ငယ်မှာပဲဒီကိစ္စနဲ့ပတ်သက်လို့သတင်းမီဒီယာတွေကြားထဲမှာကလူမှုကွန်ရက်မှာကတော်လေးဝေဖန်ပြောဆိုမှုတွေရှိပါတယ်အဓိကကတော့ပြီးခဲ့တဲ့သတင်းပတ်အတွင်းကဒ
ီမြန်မာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်နဲ့သတင်းမီဒီယာကောင်စီဖွဲ့ဦးနေတွေ့ဆုံတဲ့အချိန်မှာဒေါ်ဆန်းစုကြည်ပြောသွားတဲ့စကားပေါ်မှာတည်ပြီးတော့ဖြစ်ကြတာပါအဲ့တော့အရင်ဆုံးတော့ဒေါ်ဆန်းစုကြည်ကအဲ့သတင်းမီဒီယာကောင်စီမှာပြောသွားတဲ့စကားနဲ့ပတ်သက်ပြီးတော့နှစ်ချုပ်လေးပေါ့နော်သူပြောသွားတဲ့ဆိုလိုရင်းကိုကျွန်တော်အိမ်မှာအရင်ဆုံးနားထောင်ကြည့်အောင်ပါ
အခုခေတ်မှာဆိုဆိုရှယ်မီဒီယာရှိဆိုရှယ်မီဒီယာရှိပြီးတော့ကျွမ်းကျင်တွေကသတင်းဌာနဆိုတာဒီကွန်ဗင်ရှင်းနယ်မီဒီယာပေါ့နော်ဒီကသတင်းဌာနတွေရာတွေလည်းသတင်းရနိုင်တာဒီလိုဆိုရှယ်မီဒီယာဆိုတာမရှိတဲ့အခါကျတော့ဟိုသတင်းဌာနတွေကိုအားကိုးရတယ်အခုကျတော့သတင်းဌာနတွေရဲ့ဩဇာနဲ့ဒီဆိုရှယ်မီဒီယာနဲ့ဩဇာနဲ့ဒီနေ့ပြိုင်နေတယ်လို့ကျွန်မဒီလိုမြင်ရတယ်ပြန်နေတဲ့အခါကျတော့ဘယ်လိုကနိုင်နေလဲဆိုတာလေကျမတို့မသိကြဘူး။နောက်ဘယ်လိုနိုင်မလဲဆိုတာလေဟိုပြောရတော့ခက်တယ်ပေါ့။အရေးကြီးတာဘယ်ဘက်ကဘယ်ဖြစ်ဖြစ်ပေါ့နော်။ဒီပဒင်းဆိုရှယ်မီဒီယာပဲဖြစ်ဖြစ်ဟိုတာမန်မီဒီယာပဲဖြစ်ဖြစ်ဘယ်လိုကျမတို့ကဘာလို့ဘယ်လိုအကျိုးပြုလဲဆိုတာအဲ့ဒါကတော့နောက်ဆုံးကျမသိကျင်တဲ့အဖြစ်ပါပဲ။ဒီမိကုန်းရဲ့အဖြစ်ကိုကျမသိကျင်တာပါ။အခုခေတ်မှာကျမတို့ကဘာလို့ဘယ်လိုဒီမီဒီယာတွေဟာဘယ်လိုပုံစံနဲ့ကြိုးပြလဲဆက်သွယ်ဖို့ဆိုလို့ရှိရင်လူလူချင်းဆက်သွယ်ဖို့လူလူချင်းပို့ပြီးနှိစာလာဖို့ပို့ပြီးတော့လူသားချင်းလူသားတွေကြားမှာပို့ပြီးတော့နားလည်မှုရှိဖို့သာသနာဖြစ်ဖို့အဲ့ဒီဟာအတွက်အထောက်အပံ့ဖြစ်ဖို့လားဒါမို့ဘာတွေဖြစ်နေလဲဆိုတာကိုပဲပြောယူမယ်လားဘာတွေဖြစ်နေလဲဆိုတာပြောယူဆိုလို့ရှိရင်ဘာတွေဖြစ်နေလဲကိုပြောဖို့နဲ့ပြောတဲ့အချက်နဲ့တစ်ခုစလုံးအရင်ကြည့်ဘူးလားဆက်ဆက်တစ်ခါတည်းအချက်နဲ့ကအတူတူပဲပြောဖို့ပြောလို့ရတာချားတဲ့အခါကျလို့ရှိရင်နားထောင်တဲ့သူပေါ်မှာအကျိုးသက်ရောက်မှုကအင်းတော့ဘာချားပဲ
ဒါကတော့ဒီနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကပြီးခဲ့တဲ့သတင်းပတ်တုန်းကဒီမြန်မာသတင်းမီဒီယာကောင်စီနဲ့ပြောသွားတဲ့စကားတွေကကျွန်တော်တို့ကောက်နှုတ်ထားတာပါအဲ့တော့ဒီဆွေးနွေးပွဲမှာတော့အဓိကကကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်ကိုတာလွန်ဆောင်ထက်သူကတော့ခေတ်သစ်မီဒီယာပါဒါပြင်မြန်မာသတင်းမီဒီယာကောင်စီရဲ့တွေ့ပွဲတွင်မှုတူလည်းဖြစ်ပါတယ်နောက်တူကတော့ကိုသက်ဆွေဝင်ကိုသက်ဆွေဝင်ကတော့ဒီလူမှုတာဟာစတာရှီအဖွဲ့ကဖြစ်ပါတယ်ဒီလူမှုကွန်ရက်ဒီနဲ့ပတ်သက်လို့တော်လေးဟိုရင်းနှီးရှိရလူရဖြစ်ပါတယ်သူတို့နှစ်ဦးစလုံးလေးလိုင်းပေါ်ကိုရောက်နေပါပြီကျွန်တော်အရင်ဆုံးကိုသက်ဆွေဝင်ဖိတ်ခေါ်ခြင်းပါတယ်ခင်ဗျ sorry ကိုတာလုံဆောင်ထက်ကိုကျွန်တော်အရင်ဆုံးဖိတ်ခေါ်ခြင်းပါတယ်ခင်ဗျကိုတာလုံကဒေါ်ဆန်းစုကြည်နဲ့တွေ့ခဲ့တဲ့မြန်မာမီဒီယာကောင်စီတဲမှာလဲပါခဲ့တယ်အခုဒီဒေါ်ဆန်းစုကြည်ခုလိုပြောသွားတဲ့ပတ်သက်ပြီးတော့အတော်လေးကြက်ရှိပါတယ်ဒါအပြင်မြန်မာသတင်းမီဒီယာတွေမှာလဲသတင်းမီဒီယာကောင်စီကအကြီးကဲတွေကိုယ်တိုင်ကျွန်တော်တို့အင်တာဗျူးတွေပေးနေတာပြောဆိုနေတာတွေတွေ့ရပါတယ်ခင်ဗျာကိုတာလွန်ဆောင်ထက်တူးချင်းအမြင်ဒေါ်ဆန်းစုကြည်ကုလို့ပြောသွားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့သတင်းမီဒီယာပေါ်မှာသူ့ရဲ့သဘောထားပြောသွားတဲ့နဲ့ပတ်သက်လို့ကိုတာလွန်အမြင်သိကြပါတယ်ခင်ဗျာအရင်ဆုံးဟုတ်ကဲ့ကိုတာလွန်ဆောင်ထက်ကြားရပါလားကိုတာလွန်ဆောင်ထက်ကိုတာလွန်ဆောင်ထက်ကဒီလိုင်းပေါ်မှာဟုတ်ကဲ့ကြားပါတယ်ကြားပါတယ်ကိုတာလွန်ကြားလဲဟုတ်ကဲ့ကြားပါတယ်ကိုတလုံးကြီးကြားပြီဟုတ်ကဲ့ကြားပြီအဲ့တော့ခုနကပြောသွားတဲ့ဒွန်ဆန်းစုကြည်ရဲ့သတင်းမီဒီယာအပေါ်မှာသူ့ရဲ့ထားတဲ့သဘောထားလေးတွေတိခောက်မိမှထင်ပါလေအဲ့တော့ဒွန်ဆန်းစုကြည်အခုလို့ရှိနေတဲ့ပြောဆိုသွားတဲ့နဲ့ပတ်သက်လို့ကိုတလုံးရဲ့တူးချင်းသဘောထားအရင်ဆုံးသိချင်ပါတယ်ခင်ဗျအ
ဲ့တော့ဒွန်ဆန်းစုကြည်ကဒီသူ့အနေနဲ့ဒီသတင်းမီဒီယာရင်းနဲ့နှစ်ပေါင်းများစွာပေါ့နော်အတိုက်ခံပေါ်မှာသတင်းမီဒီယာရင်းနဲ့အမှန်တမ်းရှိနေတဲ့သူ့ရဲ့ channel ဆိုလို့ရှိရင်ကျွန်တော်တို့ဆိုရင်အထင်ပေါင်းများစွာရောက်ခဲ့ပြီးတဲ့အတွက်ကြောင့်မို့သူ့ဟာသတင်းမီဒီယာရင်းနဲ့မဆိုင်တဲ့သူပါအဲ့ဒီမှာဒီရခိုင်ရေးဖြစ်ပြီးရဲ့နောက်ပိုင်းမှာဒီကမ္ဘာသတင်းမီဒီယာရဲ့ဟိုပါတော့သတင်းဖော်ပြမှုတွေကိုသူတို့ဒါဟိုဒီမြန်မာနိုင်ငံရဲ့အခြေအနေဒါတစ်ခါလုံးပြဿနာလို့ဖြစ်လာတာပေါ့လေအဲ့တော့အဲ့ဒီတက်မှာလည်းအစိုးရဘက်မှာလည်းပဲဟိုသတင်းယူရခိုင်ပြည်သားကိုသတင်းယူပုတ်ပြင်းနေတာအဲ့ဒါစစ်တပ်နဲ့အစိုးရကြီးဖြစ်မှာကိုသူဟိုပါတော့ဖုံးယူပြီးတော့ဟိုစိတ်တူနေရှိလာတယ်အဲ့ဒါကြီးကြောင့်မလို့ဟိုသတင်းမီဒီယာနဲ့ဆက်ပြီးတော့သူဒါပြဿနာတက်တဲ့ဟာဘာဒီတိုင်းနဲ့ငိုရဲရတဲ့ဒီလိုမျိုးမျိုးရည်နဲ့အာနာစတက်တွေကလည်းတိတ်တော့အရှင်ပြေလာမှာမဟုတ်ဘူးတိတ်ပြီးတော့အထက်လေးတွေရှိလာမှာမဟုတ်အာနာရပြီးတဲ့အချိန်ကဒီလိုမျိုးမျိုးရည်တွေတော်တော်ဝေးကွာနေတာဒါပေမဲ့ဒီခိုင်းကျက်တာတက်လိုက်ပြီးတဲ့အချိန်မှာတော့ဟိုကမ္ဘာမျိုးတွေရည်တစ်ခုလုံးကဒါဒေါ်အောင်ဆန်းစုကြည်ကိုအနေနဲ့ဆွေးရဖို့ဝန်ဆောင်ရတဲ့အတွက်ကြောင့်မို့သူအနေနဲ့ကဒီတရင်းမီဒီယာဆိုလို့ရှိရင်ဒီလိုရောဒီပါရောအကုန်လုံးကအော်သူဒီဒီအဲ့ဒါလူဆိုရမယ်အရှင်မကြည့်တော့ရဲ့အမိသားမျိုးဖြစ်လာတာပေါ့နော်အဲ့တော့ဒေါန်ဆန်းစုကြည်ဆိုလို့ရှိရင်ဒီသတင်းမီဒီယာရဲ့ရေးထောက်ပြချက်ပေါ်မှာအရင်ကတော့သူ့ကိုဝိုင်းပြီးထောက်ခံတာမျိုးမဟုတ်တော့ဘူးလေသူ့ကိုဝေဖန်တဲ့ဟာမျိုးဖြစ်လာတဲ့ခါကျတော့သူ့ချက်ချက်မှာတမျိုးဖြစ်တယ်လို့ကျွန်တော်ထင်ပါတယ်နောက်ပြီးတော့ဟိုသတင်းမီဒီယာသတင်းသမားတွေဟာသူတို့ဒီအဲ့ဒါလူဆိုရမယ်သူ့ကိုမထောက်ခံတဲ့ပုံမှာလေဒါချက်ချက်မှာ ဟိုမကျေမချက်ရှိနေအပေါ်လို့ထင်ပါတယ်။ဒါကြောင့်မို့လို့ကျွန်တော်တို့ပြည့်တဲ့ခါမှာသတင်းသမားတွေဟလာဟိုဒီဆက်ဆံတဲ့ခါမှာဒီမိရဲ့ question တွေကဟို negative တက်ကိုလည်းတွားတယ်ဗောနော်ဒီလိုပဲပြောလို့ရပါတယ
်။ဟုတ်ကဲ့ကျွန်တော်နောက်တစ်ခုသိချင်တာဒေါန်ဆန်းစုကြည်လူမှုကွန်ရက်နဲ့ပတ်သက်လို့သူ့အမြင်ပြောသွားတဲ့ကိစ္စပါခုနဒီဆိုရှယ်မီဒီယာတွေကအရင်တော့သတင်းမီဒီယာတွေရှိတယ်ပေါ့နော်အခုဆိုရှယ်မီဒီယာပေါ်လာတဲ့ခါကျတော့ဆိုရှယ်မီဒီယာတွေမှာလည်းသတင်းတွေဖတ်လို့ရဆိုတဲ့သဘောမျိုးပြောသွားတယ်တကယ်တမ်းကဆိုရှယ်မီဒီယာဆိုတဲ့ဟာကမြန်မာနိုင်ငံမှာတော်လီပြဿနာတက်နေတဲ့ကိစ္စပါသတင်းတူတွေရောများနေတယ်အဲ့တော့ဒေါန်ဆန်းစုကြည်ခုလိုပြောလိုက်တာကအခြေအနေနဲ့တော်တော်လေးဝေးကွာသွားလို့လားဒါမှမဟုတ်ရှင်သတင်းမီဒီယာတွေကပုံကူတူအပဲကျွန်တော်တို့ဒီလူမှုကွန်ရက်ပေါ်မှာရေးထားတွေ့ရပါတယ်ချို့လည်းပြောပါတယ်ဒေါန်ဆန်းစုကြည်ကသတင်းမီဒီယာရဲ့ကိစ္စကိုကျွန်တော်တို့ထက်တော့တော်လေးကိုသိနေတယ်ဗောနော်အဲ့လိုမျိုးပြောတာရှိတယ်။ तू ကလက်လန်းဝေးသွားလို့လားဒါမှမဟုတ်ရှင်တကယ်ကိုပဲသိနေလို့ပြောရလားဘယ်လိုမြင်ပါလဲခင်ဗျ
။ကျွန်တော်ထင်တာကလက်လန်းဝေးသွားတယ်လို့ကျွန်တော်ကထင်တယ်။သူ့ကိုပြောတာထက်ဗောနော်တဖြည်းဖြည်းနဲ့အော်ဟိုဒီ3မိနစ်လောက်ရှိလာတဲ့အခါမှာဒီသူ့ကဟိုတကယ်တမ်းသတင်းမီဒီယာနဲ့သူချီချူးကြီးကနေလာတယ်ဗောနော်။အဲ့တော့ဟိုသတင်းလေးအားလုံးကလည်းဒါနဲ့လူချိုးရမယ်သူ့ပေါ်မှာဝေဖန်တိုက်ခိုက်တာရေများလာတဲ့ခါကျတော့ဟိုသူအရင်တော့ကလည်းဟိုတိသလားနားလည်သလားဆိုလို့ရှိရင်ဒါလည်းဟိုကျွန်တော်တို့ကဘယ်သူမှအထူးကြမဖြစ်ဘူးနော်ဟိုဒါလည်းတရင်းသမားတယောက်ရဲ့လုပ်ငန်းဆောင်တာဆိုတာတရင်းသမားမှပဲတိတိချာချာတိနိုင်မှာပေါ့လေဒါမှအတူလူလူနဲ့တိနိုင်လို့ဆိုတာကျွန်တော်ထင်ပါတယ်ယူရလောက်ပဲတိနိုင်လို့ထင်ပါတယ်ဒါပေမဲ့အဲ့ဒီယူရလောက်တိတဲ့အချိန်များနေမှာတချို့တချို့ကလည်း3မိနစ်လောက်ဝေးကွာသွားတဲ့ခါကျတော့ဟိုပို့ပြီးတော့မတိရအောင်ခုနပြောရင် social media ကိစ္စကိုကျွန်တော်တို့ဝိုင်းမှာတော့ဆက်ကြည့်ကြည့်ဒါထိုင်တဲ့ခါကျတော့ဟို social media နဲ့သတင်းမီဒီယာကိစ္စ mainstream media ပေါ့လေသူကပြောတာပေါ့ပြောတဲ့ခါကျတော့ကျွန်တော်တို့ထင်အကောင့်ကြီးတူရမယ်ပြီးတော့အဲ social media ဆိုတာတာဝန်ယူမှုတာဝန်ခံမှုမရှိဘူးဆိုပြီးသူကပြောတဲ့ခါကျတော့ဟိုဒီအကောင့်ကြီးတက်ကပြောတဲ့ခါတော့ social media ဘယ်လိုပြုတ်ပြန်လဲဆိုတော့အဲသတင်းမီဒီယာကိုရရောတာဝန်ခံမှုတာဝန်ယူမှုရှိတယ်လားပေါ့နော်သူကဒီလို question လေးလေးတက်တယ်နောက်ပြီးတော့နောက်ဆက်ပြောတာပြောလဲဆိုတော့ဟာဟိုနိုင်ငံကဩဇာရှိတဲ့ magazine တစ်ပါးကနေပြီးတော့ဟိုကမ္ဘောဒီးယားမှာရိုင်းဟိုပေါ့နော်အုံနေဆက်ခံရတဲ့ခလီမီဒီယာကိုဝေးရခလီမီဒီယာနေဆက်ခံရပါတယ်ဆိုပြီးတော့ဒါလိုက်ချင်ပြီးတော့သတင်းကြီးတွေပေါ့နော်နာတာကိုမှားလို့ပြန်ပြီးတော့ပြင်ဆင်ခိုင်းတဲ့အခါမှာလည်းတော်တော်နဲ့ပြင်ဆင်ချက်မထည့်သေးဘူးပေါ့နော်ထည့်သေးတဲ့အခါကျတော့လေမချင်မရှားလေးနဲ့ထည့်ပြီးတော့ဒါနဲ့ဘလောက်ထိတက်ရောက်မှုကြီးသွားလဲဆိုတော့အဲ့ဒီကြောင့်မို့အစိုးရမှာအတော်ကြီးကိုတက်ရောက်မှုကြီးကြတယ်ပေါ့ဒါပေမဲ့ဒီဟာကိုအမှန်ပြင်ဆင်ခိုင်းတဲ့အခါမှာကျတော့ဘယ်သူမှမသိလိုက်ဘူးပေါ့နော်ဒီဟာမှာတက်ရောက်မှုကစစ်တကွာလုံးပြန်နေတယ်ပြင်ဆင်တဲ့အချိန်မှာကျတော့ဘယ်သူမှမသိလိုက်တဲ့ပုံစံမျိုးသူကဒီလို mainstream ကိုသူကဒါတင်မမီဒီယာရဲ့သူအဖြစ်တင်လာတာပေါ့လေအဲ့တော့ဒီဟာကိုဒီပြင်းအဖြစ်တော့သူတင်မမီဒီယာရဲ့ပုံမှာဟိုပေါ့အစာမကြည့်ဘူးလို့လေအခြေအနေအခက်မကြည့်ရှိရတာတော့ကျွန်တော်မြင်ရပါတယ်ရတယ်
ဟုတ်ကဲ့ကိုတာလုံဆောင်တဲ့လေးလိုက်ပေါ်မှာခဏနေပြပါအောင်ခင်ဗျကျွန်တော်ကိုသက်ဆွေဝင်းကိုဖိတ်ခေါ်ချင်ပါတယ်ကိုသက်ဆွေဝင်းခုနကဒေါန်ဆန်းစုကြည်ပြောထားတဲ့အထိမှာကိုသက်ဆွေဝင်းကလည်းလူမှုကွန်ရက်မီဒီယာတွေနဲ့အကျွမ်းတူဝင်ရှိတဲ့ခါကျတော့သူ့ရဲ့အမြင်နဲ့ပတ်သက်လို့ကိုသက်ဆွေဝင်းသဘောထားသိချင်ပါတယ်အရင်ဆုံ
းဟုတ်ကဲ့ခင်ဗျအမြင်နဲ့ဟာကြောင့်လေဒီဒေါန်ဆန်းစုကြည်ကဒီကစနစ်လိုပတ်သက်တဲ့အမြင်ကိုလို့ကျွန်တော်ထင်ပါတယ်ဒီကျွန်တော်ဒီမီဒီယာတွေဖတ်တဲ့နေရာတွေတူရဲ့ပေါ့ဒါလို့ပြောပြီးပြီးပြီးဒီမီဒီယာကပုံစံတိုင်းပုံနဲ့ဝင်နေတဲ့အခါကျတော့ဒီ social media ဆိုတာကျွန်တော်မနေ့ကနေ့ကလည်းဒီ social media ဆိုတာပုံစံတိုင်းခါကျတော့ဒီ social media တွေရဲ့အကြောင်းတွေကဒီလိုမျိုးနဲ့ကြီးနေတာဆိုတော့ဒါဒီကြားထဲမှာကျွန်တော်တို့ဒီ mainstream တော့တကယ်ဒီ professional media တွေဒီ social media တွေအဲ့ကျန်နေတာပတ်သက်ရှိတဲ့ဆိုမျိုးနဲ့ဒီတော့စကားကြီးကဒီ media ကိုလည်းဆက်ဆံနေတဲ့စကားကြီးရဲ့ဒါနဲ့ဒီလိုပဲဖြစ်ဖြစ်ဒီပြောပြရတဲ့မှာကျွန်တော်တွေ့ရတာဒီ social media တွေမီဒီယာရေအဲ့အမိုင်းလို့တော့ပြီးတော့ဒီကွန်မြူနီနေနေစိတ်ထဲမှာဒါဒီဒီရရခုကခုတောင်ပြောပြရတယ်တန်ပါတယ်ဒါလို့ဒုက္ခပြီးတယ်ဆိုတော့မျိုးဒါရရဒီမီဒီယာသမားကြီးကိုတော့ဒီအဲ့ဒီဒီလက်ရှိအစိုးရအဖွဲ့တွေကတော့ပြည်ထောင်ကြတော့ဒီပါတီဝင်တွေကတော့ဒီဟဲ့နေနေအဲ့လိုပုံစံမျိုးဖြစ်နေတာတွေ့ရတယ်ဒါပေမဲ့သူပြောသွားတဲ့ဒီခုကမီဒီယာနဲ့ခုအားကျနေပါ냐ဆိုရတော့တုံးဆိုးကြည့်ရတာပေါ့ကျွန်တော်ဘယ်လိုမျိုးသုံးပါလဲဘယ်လိုမျိုးဘယ်လိုဘယ်လိုသတင်းမျိုးလဲဆိုတော့ကျွန်တော်လည်းဘယ်လိုဒီနေ့ကြောရပါလဲဆိုတော့အကျွန်တော်ပြောပြနေကြရတဲ့မှာဒီကိုးဝါးနေကြတယ်။ဘာဖြစ်လဲကြတော့မင်းစင်းကြရရှိနေပြီးတော့တွားရဘယ်ရှိမီဒီယာတွေနဲ့ဆိုရှယ်မီဒီယာတွေမှာတွားနေတဲ့တရင်းတွေကတကယ်လည်းဒီဆိုရှယ်မီဒီယာအသုံးပြုတာအဖြစ်နေတဲ့တရင်းတွေလောက်ကိုမပေါက်ရဘူးဆိုတာမျိုးတွေအများကြီးဖြစ်နေတယ်။အဲ့ဒါကြတော့ကျွန်တော်တို့ကဆိုရှယ်မီဒီယာဆိုတာကတကယ်ကပလက်ဖောင်းတစ်ခုလေ၊တော်မီဒီယာဟုတ်မလဲ။ဆိုတော့မနေ့ကပြီးထက်တာဆိုရှယ်မီဒီယာဆိုတော့ဟောတကယ်လည်းကြောဒီ media platform တစ်ခုဖြစ်တယ်။ဆိုဖွဲသူတွေကိုယ်တိုင်ကွန်ဖီကျူတာပုံစံမျိုးဖိုးရရှိတာဒီလိုမျိုးကြာဖြစ်နိုင်တယ်။ဒေတာတွေကြာဖြစ်နိုင်တယ်။အ
တယ်ကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲ
ကဲကဲ
ကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲကဲက
ကိုသက်ဆွေဝင်အတန်ကောင်းကောင်းကျွန်တော်ဟုတ်ကဲ့ကိုသက်ဆွေဝင်ကျွန်တော်အတန်ကောင်းကောင်းမကြောက်ဘူးတန်လေးနဲ့လုံးနေတယ်ကျွန်တော်တခုကိုသက်ဆွေဝင်ကိုမေးချင်ပါတယ်ကိုသက်ဆွေဝင်ကမီဒီယာသမားလည်းဖြစ်တဲ့မီဒီယာသမားမဟုတ်တဲ့အခါကျတော့ဒေါ်ဆန်းစုကြည်ကမီဒီယာတွေပေါ်မှာအဲ့လိုမြင်အောင်ရခိုင်ကိစ္စပဲဖြစ်စီနောက်တခြားအစိုးရနဲ့ပတ်သက်လို့ပဲဖြစ်စီ mainstream media တွေထဲမှာတစုံတရာ virus ဖြစ်တယ်လို့ကိုယ်သက်ဆွေဝင်တို့အပါဝင်ပေါ်လူထုကြားထဲမှာကိုအဲ့လိုမျိုးခံစားချက်တွေရှိပါလား
Hello okay ဟုတ်ကဲ့နောက်ဆုံးကြောင်းလေးချက်ပြန်ပြော
လို့ရပါမယ်ခင်ဗျာအဓိကတော့ခုနဒေါ်ဆန်းစုကြည်ဘက်ကအဲ့လိုမြင်တယ်လို့ပေါ့နော်မြင်တယ်လို့ဖြစ်နေတာဒီ mainstream media တွေကရောရခိုင်ကိစ္စအပါဝင်ဒေါ်ဒီအစိုးရနဲ့ပတ်သက်လို့ကိစ္စပြောဆိုရေးသားတဲ့အခါမှာ mainstream media တွေဘက်ကတစုံတရာ virus ရှိတယ်လို့ရောမြင်ပါလား
ကျွန်တော်တော့မမြင်ပါဘူးဒါကတော့ကျွန်တော်တို့ဒီ mainstream media တွေကျွန်တော်မြင်တာကွာဒီကရောနေလို့မြင်လာတယ်ဒီကလေဒီခိုင်ဒီကနေပတ်သက်ပြီးတော့ဒီကျွန်တော်တို့ဒီတိုင်းနိုင်ငံနဲ့ဒီတခြားသောပြည်ကနေမှာပြောရမယ့်ပြည်ကနေမှာကပြောမှုလုံးဝလို့မှာကျွန်တော်ဒီလူခွေသမားတွေဒီလူခွေတက်ကြလို့ကြားပြီးဒီနိုင်ငံတက်ကြလို့ကြားပြီးပြောနေတယ်ကျွန်တော်ပြောပါတယ
်ဟုတ်ကဲ့
ဒီ mainstream media အနေနဲ့ကတော့ဒီဒီကတော့ပုံပြီးပြောဖို့လိုသေးတယ်ဒါတော့တကယ်ဖြစ်ခဲ့တာတကယ်ဒီကျွန်တော်ဆောင်လဲရှိပြီးပြောရတဲ့ဟာဒီတိုင်းနဲ့စီကြီးအောင်ကိုခပ်ပြီးတော့ပြည်ချက်တာမျိုးရှိတယ်ဖြစ်တာဒါပေမဲ့ဒီအောင်ကျွန်တော်တို့ဒီလိုပါကျွန်တော်ဒီနေရာရနေပြီးပေါ်ပြတဲ့ဟာကြီးအများကြီးအားနည်းနေရတယ်ရှိတယ်။အဲ့တော့ဒါနိုင်ငံရဲ့မီဒီယာရထောက်ပြနေတာမျိုးရှိတယ်နော်။ဒါပေမဲ့ဒီလိုမျိုးဖြစ်နေရတယ်ဥပမာရေးကြတဲ့ပြဿနာမျိုးဖြစ်ဘူး။ဒီကဒီဒီလိုမျိုးသူတို့ဒီလိုမျိုးရည်ရည်ရည်ရည်ကြတာရှိတယ်။ဒါကြောင့်ရေးကြတဲ့ solution တွေရတယ်လို့ဒီလိုမျိုးရည်ရည်ရည်ရည်ကြတာပတ်သက်ဆိုင်နေတဲ့အတွက်ကြောင့်ရည်ရည်ရည်ရည်ရည်ပြီးတော့ပြောရမယ်။ဒါချင်းချင်းလေးကျွန်တော်ပြောကြတာ။ဒါပေမဲ့ဒီလိုမျိုးမီဒီယာကြတော့ဒီပြဿနာလေးအများကြီးရှိတာဥပမာ3မီဒီယာ solution ကျွန်တော်ထောက်သတ်မိလိုက်တာရည်ရည်ရည်လို့တုံးလို့ဆိုပြီးတော့တို့ကွာဒီတော့ခက်ခက်ပဲဒီတိုက်ပြီးမယ်ပါညာဒီခရင်ဖြစ်တာဟု
တ်ကဲ့ဒါကြောင့
်မီဒီယာမှာမနေပေါင်းစုံနဲ့ကြည့်ကြရတယ်ဘယ်သူခက်ခက်ဒီမှာမဖြစ်နေရဘူးတေးကလီရို့ဒီကတည်းကခက်ခက်နေနေဒီပုံစံမျိုးစုံတွေတော့ဖြေးပြီးတော့သွားတာမျိုးဖြစ်တယ်တချို့ကမျိုးပေါ့ဒီကျွန်တော်အားတော့မရတာမျိုးရှိတ
ယ်ဟုတ်ကဲ့ခင်ဗျကိုသက်ဆုံရင်ကျေးဇူး
ချက်ကျွန်တော်မြင်တာမေးစင်းအဆူရောအဲ့လိုဖြစ်အများကြီးကွာမပြောဖို့နေအနိုင်ရကြမီဒီယာလည်းကိုမပြောဖို့ဆိုတာဆိုတော့
ဟုတ်ကဲ့ခင်ဗျကျွန်တော်သရရှင်တူဖိတ်ချင်ပါလေကိုတက်ဆွေရင
်
ဟုတ်ကဲ့သရရှင်တူရောက်နေလို့လေလိုင်းပေါ်မှာကိုတက်ခိုင်ကိုတက်ခိုင်အဲဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျဟု
တ်ကဲ့ခင်ဗျဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ကတော့မီဒီယာတွေကိုသိပြီးတော့ယုံကြည်ရှိတဲ့ဘက်ကပဲကျွန်တော်ဆွေးနွေးမှာပဲ
ဟုတ်ကဲ့ဒ
ီမှာကျွန်တော်ဘာဖြစ်လို့လဲဆိုတော့ဒီဟိုတနေ့ကဘာသာရေးစီရင်ခံစားနဲ့ပတ်သက်ပြီးတော့ဒီကိုကွန်ဆောင်လာ VO ရအင်တာဗျူးလာနားထောင်လဲရတယ်အဲ့ဒီမှာသူပြောသွားတယ်ကချင်ပြည်နယ်မှာခရစ်ယာန်ကိုကိုယ်သူက60ကိုရာခိုင်နှုန်းရှိတယ်လို့သူပြောသွားတယ်ဒါကြောင့်အမဟုတ်ဘူးအမဒါပေမဲ့အဲ့အမကို BOA ကနေမှခလွင့်ပေးတယ်ထုတ်လွင့်ပေးတယ်ဒါလို့အဲ့လိုမျိုးပေါ့ဗျာ Facebook ဆိုတာလည်းပဲတင်လိုက်တယ်တင်လိုက်တယ်ကျွန်တော်မှားမှန်းသိစဘူးတင်ပေးလိုက်တာပဲဒီ BOA ကလည်းအဲ့အရာမျိုးပဲအဲ့လိုမျိုးအများကြီးပဲကျွန်တော် AA နဲ့ဗမာစစ်တပ်နဲ့ဖြစ်တဲ့အချိန်မှာ AA ဘက်ကပြောတယ်ရောက်20ဗမာစစ်တပ်ကရောက်20တေးတယ်30တေးတယ်ကြောက်ဆုံးနဲ့ပြောတယ်ဒါလို့အဟုတ်လားမဟုတ်လားလည်းမသိဘူး AA ကသာမှားပြီးပြောတာဆိုလို့ရှိရင် BOA ကလည်းထုတ်လွင့်ပေးတယ်ပဲကိုယ်တင်ကဟိုတကယ်တည်လားမတည်လားမသိဘူးအဲ့လိုမျိုးတွေအများကြီးဖြစ်နေတယ်အများကြီးဖြစ်နေတယ်အဲ့လိုမျိုးတွေဟိုဒီမီဒီယာမသိပြီးတော့ယုံကြည်လို့မရတဲ့ပုံပေါ့ဗျာနောက်တစ်ခုကကျွန်တော်ကိုတာလင်ဆောင်တဲ့ကိုမေးချင်တာပါဟု
တ်ကဲ့ကို
တာလင်ဆောင်တဲ့ကိုမေးချင်တာဒီဟာဒရင်းမီဒီယာကောင်စီကဥမင်ကျော်ရေကိုတိဟာသွေးရေကိုတုံဆောင်ကိုတာလင်ဆောင်တဲ့ကအရက်ဖီမှာဆွေးနွေးတော်တာရှိတယ် professional media သမားတယောက်ဆိုတာဒီတိုင်းပြည်ပေါ်လူမျိုးပေါ်တစ္ဆာခံကြမလို့ဘူးအမှန်တရားကိုတစ္ဆာခံရမယ်တဲ့သူပြောသွားတယ်ဟုတ်ပြီမှန်တရားကိုသစ္စာခံတဲ့သတင်းမီဒီယာရောက်ကတိုင်းပြည်တို့အကျိုးရှိတဲ့မှန်တရားကိုထုတ်ဖော်မှာလားတိုင်းပြည်တို့အကျိုးရှိတဲ့မှန်တရားကိုထုတ်ဖော်မှာလားခုအဲ့ခင်ဗျားတို့ဒီမီဒီယာသမားတွေထုတ်ဖော်နေတဲ့အမှန်တရားတွေကပြည်သူလူထုကဘယ်လောက်အကျိုးရှိလဲပြည်သူလူထုလားပြည်သူလူဘက်ကလာတဲ့ impact ကပြည်သူလူထုကလာပြီးတော့ပြန်ပြီးတော့ response ကဘလို့ဖြစ်နေလဲဆိုတော့သိလားဆိုတော့ကျွန်တော်အားမေးချင်တာ
ပါဟုတ်ကဲ့ကျေးဇူးပါကုသခန့်ကျွန်တော်မေးပြပါမယ်အရင်ဆုံးကျွန်တော်တို့ VOE ကထုတ်လွှင့်ချက်နဲ့ပတ်သက်လို့ကျွန်တော်အရင်ဆုံးပြောချင်ပါတယ်ကိုကွန်ဆန်ပြောစုသွားတဲ့ကိစ္စဆိုလို့ရှိရင်ဒါက ကျွန်တော်တို့ interview ပါဗောနော်ဒီ interview မေးမြန်းတဲ့လူပုဂ္ဂိုလ်သူရဲ့ပြောဆိုတဲ့အချက်ကိုပဲကျွန်တော်တို့ထည့်တာပါသူပြောဆိုတဲ့အတန်ပဲပါပါလိမ့်မယ်ကျွန်တော်တို့ဘက်ကပြောတာမဟုတ်ပါဘူးထိုနည်းလကောင်းပဲ A နဲ့မြန်မာတိုက်ပွဲကိစ္စတွေမှာလည်း A ဘက်ကပြောဆိုတဲ့ဟာကိုကျွန်တော်တို့ထုတ်လည်မှာလည်းမြန်မာအဲ့ချိန်တိုင်းမှာတစ်ဖက်မှာရှိတဲ့မြန်မာတပ်မတော်ပဲဖြစ်စီမြန်မာအစိုးရပိုင်းဖြစ်စီသူတို့ပဲပြောဆိုချက်တွေကိုသူတို့ဘက်ကတုံ့ပြန်ချက်တွေရဖို့အတွက်ကျွန်တော်အမြဲတမ်းကြိုးစားပါတယ်အတော်များများမရပါဘူးတစ်ဖက်ကပြောဆိုတာမရှိပါဘူးအဲ့အတွက်ကြောင့်မလို့ခုနပြောလို့တစ်ဖက်သက်ဖြစ်သွားဆိုတဲ့ကိစ္စမှာ access of information ခုနပြောလို့သတင်းမီဒီယာသတင်းချက်လက်ကိုအစိုးရဖြစ်စီတပ်မတော်ဘက်ကဖြစ်စီရယူပိုင်ခွင့်သတင်းမီဒီယာဘက်မှာကျွန်တော်တို့မှာခုနပြောလို့ပေါ့ကျွန်တော်တို့အနေနဲ့ view အနေနဲ့အဲ့အချိန်မှာမရလိုက်တဲ့အခါကျတော့တစ်ဖက်သက်လို့ဖြစ်သွားတာမျိုးရှိပါတယ်ဒါပေမဲ့ဒီပြောဆိုသွားတဲ့ကိစ္စကကာယကရှင်ပြောဆိုတဲ့လူတွေကိစ္စဖြစ်ပါတယ်ခင်ဗျာကျွန်တော်အဲ့ဒါကကျွန်တော် view နဲ့ပတ်သက်လို့ပြောတာပါကျွန်တော်ခုနကုသလုံကိုမေးသွားတဲ့ကိစ္စနဲ့ပတ်သက်လို့ကုသလုံကပဲပြန်ပြီးတော့ဖြေပေးပါလားခင်ဗျာ
အဲ့တော့တာဝန်ယူနေတဲ့အကျိုးရှိရဆိုတာသူကဘယ်လိုဟာမျိုးဖြစ်ရှိလဲထပ်လို့ရှိနေလဲပေါ့နော်ကျွန်တော်တို့အနေနဲ့ကတော့ဥပမာဆိုလို့ရှိရင်ရာချာကိစ္စကိုကျွန်တော်ပြောပါမယ်ဒီလိုမှဟာလာဒီလူကြီးတက်တူရနေပြီးတော့အာဟိုပေါ့နော်တက်ချက်တဲ့ကိစ္စပေါ့လူလူတွေနဲ့တက်ချက်တဲ့ကိစ္စတချို့ရလည်းပြောကြတယ်ပေါ့နော်အကျန်းဖတ်သမားကြီးတက်ချက်တာကြတော့မပြောဘူးဆိုတော့အကျန်းဖတ်သမားကြီးတက်ချက်တာကိုလည်းနိုင်ငံတကာမီဒီယာကြီးနေတာအများကြီးပါပေါ့နော်အဲ့တော့ခုနပြောလို့ကျွန်တော်တို့ဒီဟိုလူကြီးတက်ချက်ဆိုတာတိုင်းပြည်မှာအကျူကျူရှင်းတစ်ခုပေါ့နော်တကယ်ကိုစီးနေတောင်းနေဥပဒေနဲ့ဖန်ပြီးထားတဲ့အကျူကျူရှင်းတစ်ခုရနေပြီးတော့စီးနေကမ်းနဲ့ဆက်တာဖြစ်တာကိုလိုက်တာဒီနောက်မြောက်ကထောက်ထုတ်တာဖြစ်တဲ့အတွက်ကြောင့်ဒါဟာတိုင်းပြည်ကအကျိုးရှိတဲ့ကိစ္စဟုတ်လားဒီလိုပုံကြီးထားတဲ့အဖွဲ့ကြီးဟာဒီလိုတတ်လို့မရဘူးသူတို့ဒါဒီလိုဖမ်းတယ်တကယ်တော့ကျန်းဖတ်သမားဆိုလို့ရှိရင်တရားရင်တင်ရမယ်တရားရင်ကနေပြီးတော့ဆုံးချက်လည်းပြရှိရတယ်နောက်ဆုံးပြရှိရလို့ရှိရင်တရားပြည့်ရတိဟိုပြန်လိုက်ချလို့ရတယ်နော်ဒီလိုမျိုးကျန်းဖတ်သမားတွေလို့ကျွန်တော်တို့ကကတ်လိုက်ချက်လိုက်ဟဲ့လားပြည်ပြာမှာတက်ပြီးတော့မြင်းကြီးနဲ့တူးဖို့တဲ့ကိစ္စမျိုးဟာဒါကရခိုင်ကိစ္စမျိုးဒီလိုမျိုးတိုင်းရင်းသားဒေသတွေမှာဒီလိုလိမ့်လိမ့်တက်ဖို့တွေကတက်ဖြတ်တဲ့ကိစ္စမျိုးတွေဘလို့ရှိတယ်ဒါကျွန်တော်တို့မသိနိုင်ဘူးဒီလိုမျိုးတက်ဖြတ်တယ်ဆိုတာလည်းရှိနေကြတာကိုခုခုထားလိုက်လို့ဆိုလို့ရှိရင်နောက်နေလဲဥပဒေနဲ့တက်ဖြတ်တဲ့ကိစ္စကြီးဒီလိုလူစုကိုဥပဒေနဲ့တက်ဖြတ်တဲ့ကိစ္စကြီးအများကြီးဖြစ်လာမှာဒါကြောင့်မို့ဒီလိုမျိုးကိစ္စမျိုးထောက်ထုတ်တာဟာတိုင်းပြည်ရဲ့လူမျိုးတွေအကျိုးရှိတယ်လို့ကျွန်တော်တို့ကထင်ပါတယ်ဒါပေမဲ့သူကတိုင်းပြည်ရဲ့လူမျိုးအကျိုးရှိဘူးဆိုတာဘယ်ရှိတော့ရှိလဲဆိုတော့ကျွန်တော်လည်းနားမလည်ဘူးလေဒါတော့ကျွန်တော်ရဲ့ဟိုပါပေါ့လေဟိုအမြင်ပြောတာပါနောက်တစ်ခုကအမှန်တရားကိုသိပါခံလို့ဆိုတာကျွန်တော်တို့ဟာအမြင်များစုဆိုပြပြီးတော့ဒီဟာကအမှန်တရားကအမှားပေါ့နော်ဒီဟာကကျွန်တော်တို့ကသုံးချက်လို့မရပါဘူးကျွန်တော်တို့ကသတင်းတင်ပြရတဲ့ဒီပါပဲအဲ့တော့တင်ပြရတဲ့ဒီတွေကနေပြီးတော့တင်ပြရင်အဲ့ဒါကိုကြည့်ပြီးတော့ဟိုဟိုဟိုကြည့်ရတဲ့အတွက်နဲ့ဒါဖတ်တဲ့အတွက်နားထောင်နေဒီတက်ကနေဒီဟာအမှန်ဒီဟာအမှားဆိုတော့သူကသုံးချက်တာပါတကယ်တော့မီဒီယာဆိုတာကြားခံနေခုပါပဲဘာကြီးဖြစ်ခဲ့လဲဘယ်လိုဖြစ်ခဲ့လဲဘယ်နောက်ထိဖြစ်ခဲ့လဲဒါမျိုးဘာပေါင်းဆိုတော့အတန်ကြီးဟုတ်ကြတယ်အတော်တရားပါပဲအဲ့ဒါကိုတော့ပြည်သူဆက်ဆံနားလည်နေဆိုလို့ရှိရင်ဒီမှာပြည်ပြောနေတဲ့အတွင်းမျိုးကြောက်သွားမယ်လို့ကျွန်တော်ထင်ပါတယ်ဗျ
ဟုတ်ကဲ့ကိုတာလွန်ကျေးဇူးပါကျွန်တော်နောက်ထပ်သရောရှင်တယောက်ရဲ့ပေးစာကျွန်တော်ဖတ်ပြခြင်းပါတယ်ကျွန်တော်ကတော့ဖြိုးဝင်းထက်အောင်ပါတဲ့အခုချိန်မှာဆိုလို့ရှိရင်မြန်မာနိုင်ငံဟာဖုန်းလမ်းတွေကောင်းလာတာနဲ့အမျှလူမှုကွန်ရက်တွေဖြစ်တဲ့ Facebook သုံးတဲ့သူတွေများလာနေပါတယ်။နောက်ပြီးတော့ကြော်ညာတွေသတင်းဌာနတွေကစ Facebook ကနေဖြန့်နေကြတော့ Facebook သုံးပြီးတော့သတင်းတွေရယူနေကြပါတယ်။ဒါပေမဲ့ Facebook ကိုအသုံးချပြီးတော့သတင်းအမှားအမှုစကားတွေပြောနေသူတွေကရှိနေကြတော့အခုနောက်ပိုင်းဆိုရင် Facebook ပေါ်မှာတိလိုက်ရတဲ့သတင်းတွေကိုသိပ်မယုံရဲပါဘူးတဲ့။ကျွန်တော်ဆိုလို့ရှိရင်ဒီသတင်းတွေမှန်ကန်ရဲ့လားရှိမရှိဆိုတာကို VOA BBC လို့သတင်းပြန်ကြားပြီးတဲ့သတင်းဌာနတွေကိုသွားဝင်ဖတ်ကြည့်ရပါတယ်။ဘာလို့လဲဆိုတော့ Facebook ပေါ်ကသတင်းတွေကတိကျမှုမရှိသလိုပြောချင်တိုင်းပြောခွင့်ရတဲ့အခြေအနေဖြစ်နေတော့မယုံရဲတာပါတဲ့။နောက်ထပ်သရရှင်တဦးကတော့ကုတင်ငွေပါ၊ဥတင်ငွေပါ။သူရေးထားတာကတော့မြန်မာလူထုကြားမှာလူမှုကွန်ရက်ရဲ့ဩဇာဟာအတော်လေးကိုလွှမ်းမိုးပါတယ်။မီဒီယာတွေကနောက်ကလိုက်နေရတာပါတဲ့။ရန်ကုန်မှာနေစဉ်ထုတ်သတင်းစာကိုမနေ့ပိုင်းတိုင်းမှာဖတ်ရပြီမယ်။နေမှာဆိုရင်တော့အနည်းဆုံးတစ်ရက်နောက်ကျပြီးတော့ဖတ်ရပါတယ်။အပတ်စဉ်ထုတ် Journal တွေလည်းထုံးနည်းလကောက်ပါတယ်။နောက်ကျမှဖတ်ရပါတယ်။နေစုံနေပြားမှာဆိုရင်ပူဆိုးပါတယ်တဲ့လူမှုကွန်ရက်မှာဆိုရင်တော့လမ်းရှိလို့ရှိရင်တင်းကချက်ချင်းကြတာမှန်ကတော့ကုပြီးတော့ကုပါကူချင့်ချင်ရမယ်သဘောပါတဲ့ဒင်းစာ channel တကူဖတ်တဲ့သူနဲ့လူမှုကွန်ရက်အသုံးပြုပြီးတော့ဖတ်တဲ့လူကပိုများလာတာတွေ့ရမှာပါတဲ့ကျွန်တော်ဆိုလို့ရှိရင်ね messenger မှာ CNN BBC တို့ကိုဖတ်ပါတယ်တင်းဦးဖတ်ရပါတယ်တဲ့ဒါကတော့ကုတင်ငွေရဲ့အမြင်ပါကျွန်တော်အဲ့တော့အဲ့ဒါနဲ့ပတ်သက်လို့ကိုသက်ဆွေဝန်ကိုပဲမေးချင်ပါတယ်ခင်ဗျာအခုပြောမယ်ဆိုရင်တော့ဒီ social media ကလည်း platform တစ်ခုအနေနဲ့သတင်းထဏအတော်များများအသုံးပြုလာကြပါတယ်ခင်ဗျာအဲ့တော့မြန်မာနိုင်ငံမှာ social media ရဲ့လွှမ်းမိုးမှုကခုနဒေါ်စန်းစုကြည်သိကျင်တယ်လို့လွှမ်းမိုးမှုက media တက်တောင်ကြီးနေပြီလားကိုသက်ဆွေဝန်ရဲ့အမြင်သိကျင်ပါတယ
်ကျော်ဒီ social media ခုနပြောတဲ့ platform တစ်ခုပေါ့လေအဲ့ social media platform မှာပဲရှိသေးတယ်ဒီသတင်းပေါင်းကိုသတင်းခဏပေါင်းဆိုရလို့ဒီ social media ပေါ်မှာတက်ပြီးတော့သူရဲ့ဒီ
င်းတွေမြင်ကြည့်ရအောင်လုပ်တယ်။အဲဒီဝဲဒီခုနပြောလို့မျိုးဒီမီဒီယာအတူတွေပြောလို့ဆိုတော့ဒီဟိုဝါဒချက်ချီလုပ်တဲ့ဒီဟိုအကောင့်တွေပြည့်စည်ရနေပြီးတော့လေ။ဒါမျိုးဒီသတင်းမီဒီယာရောက်ဆုံးတာကမြင်ရှိခါလာမြင်ရတာလည်းကျွန်တော်ဒီမီဒီယာလေးဆိုစီဟာမျိုးပေါ့နော်။ဒီသတင်းဌာနနဲ့ဒီသတင်းတွေကိုဘယ်လိုမျိုးဟိုဆန်းစစ်ရမယ်ဘယ်လိုမျိုးကျွန်တော်တို့ဒီဖေရှားပြီးတော့အပြီးအပေါ်မှာဖေးရမယ်ဆိုတော့ဒီပြည်တွေကအဆက်ပါတယ်။အဲ့တော့ဒီလူကြီးကြဲမှာဒီမီဒီယာလေးကြီးမရှိသေးရတယ်ကျွန်တော်တို့ဒီဟိုပြဿနာရှိရပါတော့။အဲ့ဆိုရှယ်မီဒီယာဆောင်မှုဆိုတာဘာလို့ပြောရလဲကျွန်တော်နားမလည်ဘူး။ဆိုရှယ်မီဒီယာဆိုတာမီဒီယာတစ်ခုဟုတ်မလို့ဒီကသူကပလက်ဖောင်းပဲဖြစ်တယ်။အဲ့ပလက်ဖောင်းပေါ်မှာတခြားသောမီဒီယာတွေရရှိတယ်။ပြောရတဲ့ခါကျဒီတောင်တတိပုဂ္ဂလလူကြီးရှိတယ်။ဒီကကျွန်တော်တို့ဆိုရှယ်အဖြူစာလေးတွေရှိတယ်။ဒီမီဒီယာလေးတို့ရေးကြတာရေးကြတယ်။ဥပမာအဲ့ဒါကြီးဆိုရပြတဲ့ဟိုလူတွေတွေမလဲကြီးတွေလည်းရှိတယ်။အဲ့လိုပဲကျွန်တော်တို့နားပါကြတဲ့မလူတွေတွေလည်းရှိတယ်အများကြီးပေါ့။အဲ့တော့ဒီအောင်မှဒီကနေတော့ကုကြရအောင်ရွှေကြီးဖတ်ကြတယ်။အဲ့ဒါကျွန်တော်တို့ကဒီခုနပြောဆိုရှယ်မီဒီယာဆောင်မှုတွေတကယ်အားကြီးရဆိုလို့ရှိတယ်။ဘာလို့လဲဆိုတော့ဒီကတော့ဖုန်းရှိတယ်။မနေ့မိုးလေးကအဲ့ဒီမိုးလေးဆက်ပြီးကြားတော့ဆက်ပြီးတော့ဒိန်းကြတာဖြစ်တယ်။အဲ့တော့ဒီလိုမင်းချင်းမီဒီယာတွေကဆိုရှယ်မီဒီယာကိုတက်မလာလို့ရှိအွန်လိုင်းတွေတက်မလာလို့ဘယ်ရောက်ဒီတာဖြစ်တယ်။တို့ဒီဂျာနယ်ဆောင်ရည်ကြရမျိုးတို့ကျွန်တော်ဒီမဂ္ဂဇင်းဆောင်ရည်ကြရမျိုးတို့ဒီလိုဆိုင်ဆောင်ရည်ကြရမျိုးပြည့်လက်အမျိုးနိုင်ဖြစ်လာပြီ။အဲ့တော့ကျွန်တော်တို့ဒီပုံစံတစ်မျိုးနဲ့ဒီမီဒီယာအဖြစ်တစ်ခုကိုကျွန်တော်ဘယ်လိုမျိုးနဲ့ကြားမလဲဆိုတာမျိုးကဒီအချိန်မှာဆက်ရမှုလုံးမဖြစ်နေတယ်။အဲ့တော့ဆိုရှယ်မီဒီယာဆောင်မှုကကြီးရဆိုကြီးတယ်။ဒီအချိန်မှာရောက်တယ်ဒါပေမဲ့ဆိုရှယ်မီဒီယာမီဒီယာတစ်ခုမဟုတ်ဘူး။ဒီကမီဒီယာပလက်ဖောင်းတစ်ခုဖြစ်တယ်။အဲ့တော့ကျွန်တော်တို့ဒီလိုစီဘယ်လိုမျိုးတရေရအောင်ဒီလိုရအောင်ကျွန်တော်တားလို့ရမယ်ဆိုရင်ဒီလိုတစ်ခုပြဆင်းစားပြီးလူကြည့်သွားမှာဖြစ်မယ်။ဟုတ်ကဲ
့။အဲ့
တော့ဒီဒီမှာဒီလိုမျိုးမှာဆိုရှယ်ကောင်းရှိနေတော့ဆိုရှယ်မီဒီယာတော့ပြောမယ်ဆိုရင်တော့ကျွန်တော်ဒီ social media တစ်ခုဒီ social media အားလုံးလည်းပြောရမှာပါပဲ
။ဟုတ်ကဲ့ကျွန်တော်နောက်ဆုံးအချိန်လေးသိမရတော့ဘူးကုသလုံးဆောင်ထက်ကိုမေးချင်ပါတယ်ခင်ဗျာ။ဒေါန်ဆန်းစုကြည်ခုနကပြောသွားတဲ့နောက်ဆုံးချက်ပါ။ तू ပြောသွားတဲ့အထဲမှာသတင်းမီဒီယာကို तू ပြန်ပြီးတော့ဆန်းစစ်ပြီးတော့မေးခွန်းပြန်ထုတ်ထားတယ်။သတင်းမီဒီယာကဖြစ်ယုံတွေကိုပြောယုံတက်တက်ပဲလားဆိုတဲ့မေးခွန်းမျိုးပြန်ထုတ်ထားတာရှိပါတယ်။ကုသလုံးလည်းအဲ့မှာရှိနေတဲ့ခါကျတော့အဲ့ဒါနဲ့ပတ်သက်လို့ကုသလုံးအမြင်သိကြပါတယ်။
အဲ့တော့ကျွန်တော်တို့ကဒီဘတ်ပေါင်းစုံလို့နော်ဘတ်ပေါင်းစုံကိုကျွန်တော်တို့ကတင်ကြကိုကျွန်တော်တို့ကတာဝန်ရှိတယ်ပေါ့နော်။ဘာလို့ဖြစ်ထားလဲဘယ်လိုအခြေအနေမျိုးဖြစ်ထားလဲပေါ့နော်။ဒါတွေကိုကျွန်တော်တို့ကတင်ကြကိုတာဝန်ရှိတဲ့ဒီရာဒီကျွန်တော်တို့ပဲပေါ့နော်။ပြီးရင်ဒီချက်လက်တွေပေါ်မှာမူတည်ပြီးတော့ဘယ်လိုဖြစ်နေလဲဆိုတော့ကျွန်တော်တို့ရဲ့ editorial policy ပေါ့နော်။ Editor အပေါ်စစ်ကူးအတွင်းနေလို့ဒါတွေလည်းကျွန်တော်တို့ကဖော်ပြရတာပေါ့လေ။အဲ့တော့ဒီဟာကြီးကတော့ကျွန်တော်ထင်ပါတယ်ဟိုဒီအရေးစကားနဲ့ပြောမယ်ဆိုရင်တော့ဒီရာရဲ့ဒီဒီလူလူကဟာလာရေးောက်တင်ရလိုက်တဲ့အစိုးရကြီး
ဟုတ်ကဲ့15စက္ကန့်လောက်ပဲရပါတယ်ခု
လုံးလုံးမလုပ်ဆိုတာကျွန်တော်ကပြန်ပြီးဆန်းကြည့်ရတယ်အင်ထားမိပါဒီဒီဟာကိုပဲကျွန်တော်ကတော့ပေါင်းပြီးပြီးပြောတင်ပါတယ်အဲ့တော့လူလူကရေးောက်တင်ရောက်ထားတဲ့အစိုးရကြီးဒီလူလူကိုတကယ်လုံးမလုံးစောင့်ကြည့်လို့ဒီမှာမီဒီယာတွေလည်းရှိပါတယ်ပုံတွင်းတဲ့ပုံပြရမီဒီယာတွေလည်းရှိပါတယ
်ဟုတ်ကဲ့ပါခင်ဗျာကုသလုံးဆောင်ထက်ကျေးဇူးပါကျွန်တော်တို့ဒိုင်ရက်လီလိုက်အစီအစဉ်ချိန်လေးဆစ်သွားလို့ပါပါဝင်ဆွေးနွေးပေးတယ်ကုသက်ဆွေဝင်ကုသလုံးဆောင်ထက်နဲ့ကျွန်တော်တို့ရှင်နေအားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒိုင်ရက်လီလိုက်အစီအစဉ်ဒီမှာညနာခွန်ပြပါခင်ဗျာ
ကိုတန်းယူဆွေးနွေးတင်ဆက်တဲ့အင်္ဂါညတိုက်ရိုက်လေးလိုင်းစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့ကြံနေသေးတဲ့အချိန်တွင်းမှာသတင်းချင်းချုပ်ကိုမဆုမြတ်မွန်ကပြောပြပေးပါအောင်ရှင
်။ယူကရိန်းနိုင်ငံမှာစစ်အုပ်ချုပ်ရေးထုတ်ပြန်လိုက်တဲ့အတွက်ယူကရိန်းအရှေ့ပိုင်းမှာရန်လိုမှုတွေပိုဆိုးလာလိမ့်မယ်လို့ရုရှားကဒီကနေ့ပြောကြားလိုက်ပါတယ်။ယူကရိန်းရေတပ်သင်္ဘောနှစ်စီးနဲ့ဆွဲသင်္ဘောတစ်စီးကိုရုရှားကရေနံနိမိတ်ကျွလွန်တယ်လို့ဆိုပြီးပင်လယ်နဲ့ထဲမှာဖမ်းဆီးခဲ့ပြီးတဲ့နောက်လွှတ်တော်ရဲ့ခွင့်ပြုချက်နဲ့ယူကရိန်းဒေသတွေကဒေသ၁၀ခုမှာစစ်အုပ်ချုပ်ရေးထုတ်ပြန်ခဲ့တာဖြစ်ပါတယ်။ထရမ့်ရွေးကောက်ပွဲအောင်နိုင်ရေးစည်းရုံးရဲ့အဖွဲ့ဥက္ကဋ္ဌဟောင်းကအစိုးရရှေ့နေတွေနဲ့အပေးယူလှုပ်ထားတဲ့သဘောတူညီချက်ကိုချိုးဖောက်ပြီးတော့စုံစမ်းစစ်ဆေးသူတွေကိုလိန်ညာပြောခဲ့တယ်လို့အထူးစုံစမ်းရေးမှူးရောဘတ်မော်လာယွန်းကနေပြီးတော့ပြောကြားလိုက်ပါတယ်။စမတ်ဖုန်း app ပေါ်ကနေပြီးတော့ကားငှားစီးနိုင်အောင်ဝန်ဆောင်မှုပေးတဲ့ Uber ကုမ္ပဏီကဗြိတိန်နဲ့ Netherlands နိုင်ငံတွေကခီးသည်တွေရဲ့အချက်အလက်တွေကိုလုံခြုံအောင်ထိမ့်သိမ်းမထားပေးနိုင်မှုနဲ့နှစ်နိုင်ငံပေါင်းဒေါ်လာတသန်းကျော်တန်ငွေရိုက်ခံခဲ့ရပါတယ်ဗြိတိန်သတင်းအချက်အလက်ဆိုင်ရာကော်မရှင်နာမင်းကြီးယုံနဲ့ Netherlands Data အချက်အလက်အာဏာအကာအကွယ်ပေးရေးဆိုင်ရာအာဏာပိုင်တွေကဒီဒိုင်းငွေကြီးရိုက်ခဲ့တာဖြစ်ပါတယ်ရှင
်သတင်းချင်းချုပ်ကိုမဆုမြတ်မွန်ကပြောပြပေးခဲ့တာပါဒီညအစီအစဉ်ထုတ်လုပ်ရေးမှုကအမှတ်တင်ငီထိုက်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Peter Henley ဖြစ်ပါတယ် VOA American အသံညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေပြီးတော့အသံလွှင့်ပေးခဲ့တာပါVOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ရှိပါတယ်။သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသတင်းအောင်ပါ
This program has come to you from the Voice of America, Washington.